Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနိုင်ရွက်ကိုရေဒီယိုကနေ Hydrometer 40 30နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်ဒီနိုင်လုံးစာအစီအစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့ Lulu Face ရုပ်သံ Line VOA မြန်မာပိုင်း Internet စာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ပြစ်ခတ်ရစေးအာထုတ်မှုတွေရှုပ်ထွေးအောင်လုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်တို့အပြန်အလှန်ဆွဆွဲလိုက်ကြပါတယ်။လူမျိုးရေးဆိုင်ရာဆွေးနွေးပွဲတည့်ရက်စောနိုင်သမျှအစိုးဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေသဘောတူခဲ့ကြတယ်လို့ဂျပန်ကပြောပါတယ်။ခရစ်စမတ်သတင်းစကားထဲမှာဗြိတိန်ပြည်ရင်ချားစ်ကသူနဲ့သူ့ချွေးမတို့ကင်ဆာရောဂါဖြစ်ခဲ့ရမှာစောင့်ရှောက်ကုသပေးခဲ့ကြတဲ့ဂျမားရေးဝန်ထမ်းတွေကိုကျေးဇူးတင်စကားပြောကြားလိုက်ပါတယ်။
အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူနှစ်ကုန်အထူးအစီအစဉ်ဖြစ်2024ခုနှစ်အတွင်းကျင်းပခဲ့တဲ့ Paris Olympic အပါအဝင်အားကစားပွဲတွေအားကစားလောကရဲ့ထူးခြားဖြစ်စဉ်တွေအကြောင်းစူးစီးတင်ဆက်ထားတဲ့အားကစားအထူးအစီအစဉ်ကိုတင်ဆက်ပေးသွားပါမယ်။ဒါအပြင်2024ခုနှစ်အတွင်းမြမအရေးအဖြစ်အပျက်တွေကိုသုံးသပ်ထားတဲ့အင်တာနက်ဆွေးနွေးကမ်းလူငယ်တွေရဲ့နှစ်သစ်မျှော်လင့်ချက်တွေစူးစီးထားတဲ့နှစ်ကုန်ဂျန်စီအထူးအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းကပြောပြပေးမှာပါခင်ဗျာ။
ပြစ်ခတ်ရစေးအထောက်မှုတွေရှုပ်ထွေးအောင်လုပ်နေတယ်လို့အစ္စရေးနဲ့ဟာမတ်တို့ကဗိုလ်တွင်းမှာအပြန်အလှန်ဆွဆွဲလိုက်ကြပါတယ်။ဆလီလာကြာဂါဇာစစ်ပွဲရနိုင်အောင်သဘောတူညီချက်ရရှိဖို့တိုးတက်မှုတွေရှိနေတယ်လို့နှစ်ဖက်လုံးကမကြခင်ကပြောခဲ့ကြပြီးမြဲအခုအပြန်အလှန်ဆွဆွဲလိုက်ကြတာဖြစ်ပါတယ်။ဂါဇာကနေအစ္စရေးတပ်တွေရုတ်သိမ်းရင်းနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်ဖမ်းထားတဲ့ဒဇာဂန်လဲလှယ်ရေးကိစ္စတွေကခက်နေတုန်းဖြစ်ပါတယ်လို့ဆွေးနွေးပွဲနဲ့ပတ်သက်နေသူတွေကပြောကြပါတယ်။ဂါဇာကအစ္စရေးတပ်ရုတ်သိမ်းရင်းအကျဉ်းသားကိစ္စနဲ့အိုးအိမ်စွန့်ခွာရသူများနေရာပြန်ရေးကိစ္စတွေနဲ့ပတ်သက်လို့အစ္စရေးကအခြေအနေသတ်မှတ်ချက်အစ်စ်တချို့ထည့်လာခဲ့တယ်လို့ဟာမတ်စ်ကဆွဆွဲပါတယ်။အစ္စရေးကတော့သူတို့နားလည်မှုရထားပြီးစကားကိုပြန်ပြောတာပဲဖြစ်ပါတယ်လို့ဆိုပါတယ်။ထောက်လိုင်းရင်းနဲ့စစ်တပ်ကလူတွေပါဝင်တဲ့အစ္စရေးညီနိုင်စေးဆိုင်ရေးအဖွဲ့ဟာတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့တိုင်ပင်ဖို့အတွက်ကာတာကတည်းအစ္စရေးကိုအင်္ဂါနေ့ညနေပိုင်းကပြန်သွားခဲ့ကြပါတယ်။ပြီးခဲ့တဲ့အပတ်တွင်ဆွေးနွေးမှုတွေကတော့အရေးပါတဲ့ညီနိုင်မှုတွေဖြစ်တယ်လို့လည်းဆိုပါတယ်။ဒဇဂါမိသားစုတွေကတော့အရေးပေါ်သတင်းစာရှင်းလင်းပွဲလုပ်ပြီးအပြစ်အခရစဲဖို့စစ်သုံးတပ်ဖို့အတွက်တောင်းဆိုလိုက်ကြပါတယ်။ထရမ့်တမလာမီအပြစ်ရဖို့အတွက်အစ္စရေးစုအုပ်ကိုမိသားစုကရုရှားတပ်တွေကယူကရိန်းရဲ့စွရင်ဆိုင်ရာအခြေခံအဆောက်အုံတွေပါဝင်ပစ်မှတ်တွေကိုဒုံးကျည်90ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဗုဒ္ဓနေ့ကပြောပါတယ်။ဒီနေ့တိုက်ခိုက်ဖို့ပူတင်ကခရစ်စမတ်ဒေးကိုတီးခြားရွေးချယ်ခဲ့ပါတယ်။တဲ့လူမဆန္ဒဘာများရှိနိုင်သေးလဲလို့သမ္မတဇယ်လန်စကီကမေးခွန်းထုတ်သွားခဲ့ပါတယ်။ဒါပေမဲ့ဒုံးကျည်59စင်းကိုပြစ်ချနိုင်ခဲ့တယ်လို့ drone 106စင်းနဲ့တိုက်ခိုက်ခဲ့တဲ့နဲ့54စင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ Kiev အပြာပွင့်ဒေသ6ခုကစွိုင်းအင်ဆိုင်ရာအဆောက်အုံတွေကို drone နဲ့ဒုံးကျည်တွေပြစ်ခတ်ခဲ့သတ်မှတ်ခဲ့ကြတာဖြစ်တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ယူကရိန်းစစ်တပ်ကိုထောက်ကူနေတဲ့အရေးကြီးစွိုင်းအင်ဆိုင်ရာအဆောက်အုံတွေကိုတိုက်ခိုက်ခဲ့တာပါလို့လည်းယူကရိန်းရုရှားစစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ယူကရိန်းရှေ့မြောက်ပိုင်းကာကစ်ဒေသအုပ်ချုပ်ရေးမှူးအိုလီစနီဟူပော့ကတော့အရက်ပဲအဆောက်အုံတွေကိုထိမှန်ခဲ့ပြီးအနည်းဆုံးလူ6ယောက်တောင်ရရှိခဲ့ရတယ်လို့ဆိုပါတယ်။ဘာသာရေးပွဲတော်ဆင်နွှဲလူကြတဲ့တမ်းမောင်းများစွာသောပြည်သူတွေကိုရည်ရွယ်ပြီးဒီတက်ကုမ္ပဏီရဲ့အပူထုတ်အခြေခံအဆောက်အုံတွေကိုရုရှားကတိုက်ခိုက်ခဲ့ကြောင်းကုမ္ပဏီကသတင်းထုတ်ပြန်ပါတယ်။လုံချိုးဆိုင်ရာဆွေးနွေးပွဲတက်စောနိုင်မြအစောဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတို့တရုတ်နိုင်ငံကပေကျင်းမှာဆွေးနွေးခဲ့ကြပြီးသဘောတူလိုက်ကြတယ်လို့ဂျပန်ကပုံတွင်းနေမှာပြောပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့ဆွေးနွေးနေ့လည်စာစားပြီးတဲ့နောက်အစ်မြင့်ဆွေးနွေးပွဲတွေဆက်ပြီးလှုပ်ကြဖို့သူတို့တယောက်သဘောတူကြကြောင်းဂျပန်နိုင်ငံကြားရေးဝန်ကြီးတာကေရှိအီဝါယာကသတင်းနောက်တွေကိုပြောခဲ့တာပါ။2025ခုနှစ်ဆွေးနွေးပွဲတွေမှာလုံချိုးရေးအပြင်စီးပွားရေးဆိုင်ရာဆွေးနွေးပွဲလည်းပါဝင်မယ်လို့ဆိုပါတယ်။ဂျမနာယန်ကြိုင်ဝင်ကြီးအီဝါယာဟာတရုတ်နိုင်ငံကိုတရက်တောက်ခီရောက်ရှိလာခဲ့တာဖြစ်ပါတယ်။အောက်တိုဘာလမှာနိုင်ငံကြားရေးဝင်ကြီးဖြစ်လာပြီးတဲ့နောက်ဒါဟာသူ့ရဲ့ပထမဦးဆုံးတရုတ်ခီးစဉ်လည်းဖြစ်ပါတယ်။တစ်ဖက်အကျိုးများစေမဲ့မဟာဗျူဟာဆရာဆက်ဆံရေးအထည်မျော်မှန်းအလုပ်လုပ်သွားကြဖို့လည်းဝင်ကြီးညက်ကသဘောတူခဲ့ကြပါတယ်။အရှိတရုတ်ပြည်လဲပြည်မှာတရုတ်စစ်တပ်ပုံမလှုပ်ရှားလာခဲ့တဲ့အတွက်စိုးရိမ်မကင်းတာကိုလည်းသူကပြောခဲ့တဲ့အပြင် Now Korea and Russia Mahamay Polite Jamle. Jamana when you got one you go Pyocha get a loose body. Mangarga Jinja and Lojo Ego Tane Yama Bobi Dawin Di Shishine Bawin Bole Duga one you go tight on your body.
American than Manapa Nimawada season ago, Manet Town Igan, a town I quetti. I do meet a Nasanga, kilohats, titish tonga. I do meet a thousand nick, kilohats, touting a donyane. I do meet a lazy, kilohats, conga, don donyarugani, tolu and binivari. Manet Conanaiti, Dudia Wango, Dudume Sune, digital line regani, your penny, my marisha.
Jada Raymond at the rain will view you the vassal at Jinanitaba. Christmas during the Garema, Jidin being Charles got two net, two tremado, cancer yoga, pickayama, some shall good up, bigger jar, a jama, and when I'm with Jesus, disgrab your jar like body. Do be picket beer now, Tatia, Jay Miao, Christmas, the Rizagayo, Yobi Tajagari, Pioja Gayama, Boma Avian, so in a pogo, you rebuild him, she gave me a video on a Kulu, Georgia, Doggett, a lepia party. Kulu Christmas, the Rizagabara would talk about those and the Kuni, Pispano, George B. and Letterka. ထောက်ကွာ30နှစ်ခုနဲ့မှာစလောက်ခဲ့ရတာပါအသက်86ချောင်းနှစ်အရွယ်ရှိပြီဖြစ်တဲ့ ဆောင်းရှောက်ပေးခဲ့ကြတဲ့ဆရာဝန်တွေသူနာပြုတွေကိုယင်းနဲ့အမျှကျေးဇူးတင်ရှိပါကြောင်းဘီယင်ချော့စ်ကပြောကြပါတယ်ကုသမှုကတွေ့တဲ့မှုရှိနေပြီး2024မှာဆက်လက်ကုသမှုခံယူသွားမယ်လို့နန်းတော်သတင်းရင်းကပြောပါတယ်ခင်ဗျာမြေရဲပင်လယ်ပြင်မှာရုရှားခုံတွေတင်းမော့အာဆာမေဂျာနစ်မြုပ်သွားခဲ့ရတာဟာအကြမ်းဖက်လောက်ကြောက်ဖြစ်တယ်လို့ပိုင်းရှင်ကိုကိုးကားပြီးရုရှားနိုင်ငံတော်ပိုင်းသတင်းဌာနRIA ဒီမိုဒါဆက်ချောက်ရောက်နဲ့နှစ်ယောက်ကပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကအင်္ဂါနေ့ကပြောပါတယ်။ဒီမိုဟာအကြံဖက်လောက်ရရဲ့ပြစ်မှတ်တစ်ခုဖြစ်ခဲ့တယ်လို့ဒီမိုကိုပိုင်ဆိုင်တဲ့အိုဗာရောလော့ဂျစ်စတစ်ကကုမ္ပဏီကပြောတယ်လို့ ဒီမိုကရုရှားရှိပြဗလာဒီဗိုစတော့စိတ်ကန်းကိုဥတီသွားနေတာဖြစ်တယ်လို့အိုဗာရောလော့ဂျစ်စတစ်ကကုမ္ပဏီကစောပိုင်းကပြောခဲ့ပါတယ်။အဲဒီကုမ္ပဏီဟာကိုအမေရိကန်ကနှစ်ထောင်နှစ်ဆက်နှစ်ခုနဲ့မှာဒဏ်ခတ်ပိတ်ဆို့အရေးယူထားခဲ့တာပါ။အဇာဘိုင်ဂျန်လေကြောင်းလမ်းကလေစင်တစ်စီးကာဇက်စတမ်မှာပြတ်ကျသွားခဲ့တဲ့အတွက်လူ30ရှစ်ယောက်သေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောလိုက် Ganes Bozambeka, a debia of saying, Kulu, Pyogarapjabari. Lemoma lay a poeda u bowing padwadu, chowsek when yao she be, luna sekwoyao. Stashingere, Katasa, Yebo, when ye tanaga, telegram, lubus, samyanama, the rentopia mare. ဒီရှင်ကြံခဲ့သူတွေတော့မှကလေးနှစ်ယောက်လည်းပါဝင်ကြပြီးဆေးရုံတင်ထားတယ်လို့ဝန်ကြီးဌာနကရုရှားနိုင်ငံတော်ပိုင်သတင်းဌာနအာရအေနိုဗော့စတီကိုပြောကြပါတယ်။လင်းကအစမ်းမကြမြို့တော်ဘာကူကနေရုရှားနိုင်ငံကော့ကေဆာပြောက်ပိုင်းဂရွန်စနီကိုပြန်တန်းတွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ငှက်ကလင်းကိုဝင်တိုက်ပြီးတဲ့အခါမှာတော့လင်းမှုတွေကအရေးပေါ်စင်သက်ဖို့အတွက်အက်တော်မျိုးဘက်ကိုလမ်းကြောင်းပြော င်က site ဆင်းသွားခဲ့ပြီးမြေပြင်ကိုပြည့်ကြမှာမီးခိုးလုံးကြီးတွေတက်သွားတာတွေ့ရပါတယ်။ကာဇက်စတန်အရာရှိတွေပြောရလေမောပါသွားကြသူတွေထဲမှာအဇာဘိုင်ဂျန်နိုင်ငံသား42ယောက်ရုရှား16ယောက်နဲ့ကာဇက်စတန်နိုင်ငံသား3ယောက်ပါဝင်ကြပါတယ်။
ဒီဇင်ဘာလ26ရက်ကြာသောဗရီးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဥတမောင်တန်းပြောပြပေးကြတာပါ။အခုဆက်ပြီးတော့2024ခုနှစ်တွင်ဖြစ်ပျက်ခဲ့သမျှကိုအနှစ်ချုပ်တင်ပြထားတဲ့အထူးစီစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အားကစားသတင်းတွေနဲ့စကြရအောင်ပါ။2024ခုနှစ်ကတော့မကြာခင်ကုန်ဆုံးတော့မှာဖြစ်ပြီးတော့2024ခုနှစ်အတွင်းမှာ and Gama Jimbag, Paris Olympic Bamboy, Euro Natana Sali, Europa Pala Bamboy, Bowen. Azar Bamboy, Muson, Chiman Angelo. Azana signed the Rinole, Seven Zazia, Shigabari. Natana Saligunit drink, Wadwan, Seven Zazia, Azar the Rinigo. Quiananga Bambiro Susi, Tinsa, Beethoven.
2016年2月2日阿克萨平坡里面提送的尼亚尤塔拉加罗巴黎奥林匹克平坡举办的巴黎奥林匹克平坡后，就来了那次超人的个人奥克萨十点的体巴黎运动马金巴盖比罗，那么巴黎人家帮尼亚交个阿克萨怎么帮这张阿呀？我要先变给他话的。今天巴黎奥林匹克平坡也突加这个罗平坡分为看那个，因今年马路被新拉张阿克萨国内马金巴分了开了，好呗。 巴黎牛哥，生命将我的小宝妈，这三样人家的呢，阿扎破的来，在毛里毛扎布里呢，期待开家比了，把这阿扎的妈里呢，我们被枪毙了，好那个，米修大人给我来来，在上开家了吧？毛里幺你的价格被不值的个嘞，等那起比了，你不买看那个，再要阿贝继续开家吧嘞？阿扎平毛里白马了，巴黎奥林匹克平毛也不他妈从学生过了，丢那个个三米多，在那边平毛个呢，下座给我嘞。
Parce que pendant des années, beaucoup de gens nous ont dit que ça n'était pas possible. Parce que pendant des années,
ဒီပေပွဲခန်းနာမှာတော့ကဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားတော့ခရူးစ်ကလည်းဟောလိဝုဒ်ရုပ်ရှင်ဇဂါရီတဲကလိုပဲစတာဒဗရန်ကိုရဲ့အမိုးပေါ်ကနေကျိုးနဲ့ဆင်လာခဲ့ပြီးတော့အိုလံပစ်လန်ကိုတဲဆောင်ခဲ့တာကလည်းကွင်းထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအားအသက်သဘောကျစေခဲ့တာဖြစ်ပါတယ်ခင်ဗျာ ဘောလုံးပွဲဒီပတ်မှာတော့ဒီနှစ်ကတော့နိုင်ငံလိုက်ပြိုင်ပွဲတွေဖတ်မှာယူရို2020လေးဥရောပဖလားကိုပါအမေရိကဖလားနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲအသုံးကထူးထူးခြားခြားဆောင်ခဲ့တဲ့နှစ်လို့ပြောမှာဖြစ်ပါတယ်ယူရို2020လေးဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းကဘိုးဆွဲခဲ့ပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ် ဖိုင်နယ်မှာစပိန်နဲ့အင်္ဂလန်တို့ဘောလုံးခဲ့ကြတာမှာစပိန်အသင်းကပွဲပြီးကနေမှာတွင်းတဲ့ကိုးနဲ့ငကိုးတကိုးနဲ့နိုင်သွားခဲ့ပါတယ်အင်္ဂလန်အသင်းကတော့ဒီပွဲမှာရှုံးသွားခဲ့တာကြောင့်ယူရိုဥရောပဖလားဖိုင်နယ်မှာမကြိမ်သက်တိုက်ရှုံးနေသွားခဲ့ပါတယ်အမေရိကန်မှာကျင်းပခဲ့တဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးန လာတစ်ကြိမ်စုစုပေါင်းပြိုင်ပွဲ၃ခုကိုဇက်တိုက်ပူဆွဲသွားခဲ့တာလည်းဖြစ်ပါတယ်။အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေဘက်မှာတော့ Ivory Coast အသင်းကနိုင်ဂျီးရီးယားအသင်းကိုဖိုင်နယ်မှာ၂ဂိုးတကူနဲ့နိုင်ပြီးတော့အာဖရိကဖလားကို၃ကြိမ်မြောက်ပူဆွဲသွားခဲ့ပါတယ်။ကလပ်တင်းပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့စပိန်နိုင်ငံက Real Madrid အသင်းကဥရောပ Champions League ဖလားကို15ကြိမ်မြောက်ပူဆွဲသွားခဲ့ပါတယ်။ Final ကိုလန်ဒန်မြို့က Wembley ကွင်းမှာကျင်းပခဲ့ပြီးတော့ Real Madrid နဲ့ Dortmund တို့ပိုလူခဲ့ကြတာပါ။ Real အသင်းကပူဆွဲဖို့ရည်ပန်းစားခဲ့ပြီးမဲ့လည်းတကယ်တမ်းကစားတဲ့အခါမှာတော့ Real အသင်းဟာထင်ထားသလိုခြေစွမ်းမပြနိုင်ခဲ့ပဲ Dortmund အသင်းကခြေသာနဲ့ကစားခဲ့တာပါ။ဒါပေမဲ့လည်း Dortmund အသင်းဟာအပိုင်ဂိုးတွေကိုမသွင်းနိုင်ခဲ့တဲ့အတွက်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real အသင်းက Carvajal နဲ့ Vinicius Jr. ရဲ့ဂိုးတွေနဲ့နှစ်ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ ။ဒါပြန် Real Madrid အသင်းဟာ Spain La Liga မှာလည်းအမှတ်ပေးချန်ပီယံဆုကိုရရှိသွားခဲ့ပါတယ်။ England Premier League မှာတော့ Manchester City အသင်းက Premier League ဖလားကို၄ကြိမ်ဇက်တိုက်အနိုင်ရပြီးတော့ Premier League သမိုင်းမှာအရင်ဘယ်အသင်းမှမလုပ်နိုင်သေးတဲ့စံချိန်တစ်ခုကိုချိုးနိုင်ခဲ့ပါတယ်။Guardiola ရဲ့ Man City နဲ့ Arsenal အသင်းတို့နောက်ဆုံးနေ့အထိအကျိန်းနဲ့ဖြစ်ခဲ့ပြီးတော့နောက်ဆုံးမှ Man City အသင်းကနံပါတ်အသားနဲ့ချန်ပီယံဖြစ်သွားခဲ့တာပါ။ FA ဖလားဘောလုံးပြိုင်ပွဲပတ်မှာတော့ Manchester United အသင်းကဒီမန်စားနေတဲ့ Man City အသင်းကို၎င်းကိုမရှိတဲ့နိုင်ပြီးတော့ FA ဖလားချန်ပီယံဖြစ်သွားခဲ့ပါတယ်။အီတလီဘက်မှာတော့ Inter Milan အသင်းကမြို့ကန်ပြိုင်ပွဲ AC Milan အသင်းကို၎င်းတစ်ခုနဲ့နိုင်ပြီး Serie A Champion ဆုကိုအကြိမ်20မြောက်ရသွားခဲ့ပြီးတော့ Germany မှာတော့ပြီးခဲ့တဲ့17နှစ်လုံးလုံး Bundesliga Champion ဖြစ်ခဲ့တဲ့ Bayern Munich အသင်းကဒီနှစ်မှာတော့ MLS Champion ဆုကိုလက်လွတ်လိုက်ရပြီး Leverkusen အသင်းက Champion ဖြစ်သွားခဲ့ပါတယ်။လီဗာကူးစင်အသင်းဟာ62နှစ်ကြာဘွန်ဒက်စ်လီဂါအမပေးပြိုင်ပွဲသမိုင်းတလျှောက်တရားသည့်လုံးလုံးရှုံးပွဲမရှိခဲ့တဲ့စံချိန်ကိုပထမဆုံးအချိန်လဲတင်နိုင်လိုက်တာဖြစ်ပါတယ်။ဆိုတော့ဒီနှစ်ပြိုင်ပွဲတွေထဲမှာချန်ပီယံဖြစ်တဲ့အသင်းတွေကဘယ်အသင်းကအကောင်းဆုံးလို့ဆိုနိုင်မလဲ။ဘယ်အသင်းရဲ့အောင်မြင်မှုကအကောင်းဆုံးလို့ပြောနိုင်မလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကိုမေးကြည့်ထားပါတယ်။
2024ခုနှစ်အတွင်းအကောင်းဆုံးဆက်ဆောင်နိုင်တဲ့အသင်းကိုကျွန်တော်တို့စဉ်းစားမယ်ဆိုရင်ယူရိုပြိုင်ပွဲပေါ်မှာလည်းစဉ်းစားတင်တယ်လို့ချန်ပီယံလိချန်ပီယံပေါ်မှာလည်းကျွန်တော်တို့စဉ်းစားအောင်ပဲဗျ။အဲ့တော့ဗျဟိုယူရိုပြိုင်ပွဲမှာဆိုရင်ဒါစပိန်ကငင်းပွားပွဲအောင်လို့စီချန်ပီယံတရပ်ကိုစုပ်ကူရရှိခဲ့။ဟိုရေဘန်းဆောင်မှုအဆင့်9လောက်ကနေပြီးတော့ဟို quarter final လောက်ကနေစပြီးအဆင့်တက်နေရလောက်အထိကိုတန်လန်းနိုင်ခဲ့စပိန်သင်းဟာအတောင်ပံတိုက်စစ်တွေအရန်ကောင်းပြီးတော့ယူရိုချန်ပီယံတရပ်ကိုစုပ်ကူရရှိခဲ့တယ်။ဒါကြောင့်မလို့2024ခုနှစ်ကကမ္ဘာအကောင်းဆုံးဟိုနိုင်ငံအသင်းကတော့စပိန်သင်းလို့ထင်တယ်ခင်ဗျာ။ချန်ပီယံလိတမိုင်းနဲ့ပြန်ကြည့်မယ်ဆိုရင်တော့ဒါဟိုရီယယ်မက်ဒရစ်ကတော့ဒါကျွန်တော်တို့ချန်ပီယံတရပ်ကိုစုပ်ကူရရှိခဲ့ဆိုပေမဲ့ကျွန်တော်လည်းတိတ်ပြီးတော့ရီယယ်မက်ဒရစ်ကဟိုရန်စမ်းကျလုံးနေတဲ့အသင်းတော်မထင်ဘူးပြ။အဲဒီဒီဘက်ပိုင်းမှာပြန်ပြီးကြည့်မယ်ဆိုမန်စီးတီးကဟိုပရီးမီးယားလိဂ်တရပ်ကို၄ချိန်ဆက်စုပ်ကူးတာကလည်းတိတ်ပြီးစမ်းကျလောက်တယ်လို့အမေရိကန်တော့မဟုတ်ဘူး။2024မှာအမေရိကန်အသင်းကတော့ကျွန်တော်ကတော့လီဗာကူဆင်လို့ထင်တယ်ခင်ဗျ။အဲလီဗာကူဆင်ကနောက်ဆုံးပိတ်နောက်ဆုံးပွဲလေးတပွဲမှမှာသာသူကအက်တလန်တာကိုအနိုင်ရခဲ့မယ်ဆိုရင်ကျွန်တော်တို့တကယ့်ကိုပြည့်ပြည့်စုံတဲ့အသင်းဖြစ်သွားမယ်။အပြီးတော့ဘယ်သူမှမထင်ဘူးလေ။ဘောကူစင်ဆိုတဲ့အသင်းကို never ကူစင်လို့တော့မှသူတို့ကဟိုရှောင်ပြောင်ခဲ့ကြတာဟိုပြိုင်ဖက်အသင်းတွေရောအဲ့တော့ never ကူစင်ကပြိုင်ရှုံးပွဲမရှိဘဲနဲ့ဒီဘက်ဟို Bundesliga တရပ်ကိုစုကူရရှိသွားတာဟာ Real Madrid ရဲ့ Champions League တရပ်ကိုစုကူရရှိသွားတာထက်ပိုပြီးတော့ဆက်ဆောင်မှုမြင့်မားတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ2024ခုနှစ်ရဲ့နိုင်ငံအကောင်းဆုံးအသင်းကိုစပိန်အသင်းလို့သတ်မှတ်ပြီးတော့ကျွန်တော်ကတော့ဟို2024ခုနှစ်ရဲ့ကလပ်အသင်းကြောင့်ကျွန်တော်လီဗာကူဆင်လို့သတ်မှတ်လိုက်တယ်။အဲ့ဒီအနေအထားတစ်ခုမှာတကယ်ကိုဟို2024ခုနှစ်အတွင်းမှာစစ်စမ်းမပြတ်စစ်စမ်းပြနိုင်ခဲ့တဲ့အသင်းတစ်သင်းရဲ့လို့ဆိုရင်ကျွန်တော်ကလီဗာကူဆင်လို့ပဲသတ်မှတ်ချင်တယ်ခင်ဗျာ။
တူးချင်းအောင်မြင်မှုတွေဘက်ကိုကြည့်ရမယ်ဆိုရင်တော့ပြင်းစစ်ဘောလုံးမဂ္ဂဇင်းကချီးမင်းခဲ့တဲ့ Ballon d'Or ရွှေဘောလုံးဆုကိုတော့ Spain နဲ့ Man City ကွင်းလယ်လူ Rodrigo ရရှိသွားခဲ့ပါတယ်။ဒါပေမဲ့ FIFA ရဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုတော့ Real Madrid နဲ့ Spain အသင်းရဲ့တိုက်စစ်မှု Vinicius Jr. ကရသွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်မှာလည်းရှေ့အရင်တချို့နှစ်တွေမှာလိုပဲ FIFA ရဲ့ကမ္ဘာအကောင်းဆုံးနဲ့ပြင်းစစ်ဘောလုံးမဂ္ဂဇင်းကရွေးတဲ့အကောင်းဆုံးလို့ထပ်တူမကြပဲကွဲနေပြန်ပါတယ်။ဆိုတော့Rodri နဲ့ Vinicius Junior တို့နှစ်ယောက်မှာဘယ်သူကပို့ပြီးတော့ထိုက်တန်တယ်လို့ပြောနိုင်မလဲ
အဲကစားသမားပိုင်းကိုပြန်ကြည့်မယ်ဆိုရင်အဲကျွန်တော်အစိုးရတည်းကပြောခဲ့သလိုပဲ Rodri ကကမ္ဘာအကောင်းဆုံးကစားသမားထိုက်တန်တယ်ဆိုတော့ကျွန်တော်ပြောခဲ့တယ်ဒါပေမဲ့အငင်းပွားစရာရှိတာ Real Madrid ကလည်းသူတို့ရဲ့ဒီ Champions League စကူးမှုမှာ Vinicius ကအရန်ကိုအဓိကကျပြီးတော့ Vinicius ကလည်းရတဲ့နဲ့ဆိုပြီးတော့ဖြစ်သွားခဲ့တယ်နောက်တစ်ခါ FIFA ကကမ္ဘာအကောင်းဆုံးဆုကိုပေးတဲ့အခါမှာ Vinicius ကိုပေးလိုက်တယ်။အဲကျွန်တော် Vinicius ကိုကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်အနေနဲ့ကျွန်တော်မြင်တယ်။နောက် Rodrigo လည်းကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်မြင်တယ်။ဒါကသူတို့နှစ်ယောက်ရဲ့ဆက်ဆောင်မှုကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီဘောလုံးပွဲတစ်ခုမှာ scale ဘိုင်းဆိုင်ရာတွေအသင်းကိုဥဆောင်မှုဘိုင်းဆိုင်ရာတွေမှာတော့အဲ့ဒါညင်းမောကြမရှိဘူး။နှစ်ယောက်စလုံးကတော်တော်ကောင်းကြတယ်။အမြင်ကတော့ 但是不一定我上当的面嘛，真的面啊咯，鱼肉面、鱼肉单位面的表我们说的，他肉都一样咯，他问题是在不高呢，就真的面的，看到。
တယ်ဆိုင်ပွဲတွေဘက်မှာတော့ဒီနှစ်ကထူးခြားတဲ့နှစ်တည်းနည်းလို့ပြောရမှာဖြစ်ပါတယ်မြို့သားတူချင်းပြိုင်ပွဲတွေဘက်မှာ Australian Open နဲ့ American Open ကိုအီတလီနိုင်ငံသား Yannick Sinner ကပူဆွဲခဲ့ပြီးတော့ပြင်သစ် Open နဲ့ Wimbledon ကိုတော့ Spain နိုင်ငံသား Carlos Alcaraz ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်အမျိုးသမီးတွေဘက်မှာတော့ Belarus နိုင်ငံက Aryna Sabalenka က Australian Open နဲ့ American Open တွေကိုအနိုင်ရခဲ့ပြီးတော့ပြင်သစ် Open ပြိုင်ပွဲမှာတော့ Poland နိုင်ငံသူ Iga Swiatek ကနနစ်ဇတ်တိုက်အနိုင်ရပြီးတော့ Champion ဖြစ်ခဲ့ပါတယ်လာပြေဝင်းဘလ်ဒန်ပြိုင်ပွဲမှာတော့ Czech နိုင်ငံက Krejci Kovac ကချန်ပီယံဖြစ်သွားခဲ့ပါတယ်ဒီနေ့ Grand Slam ပြိုင်ပွဲမှာတော့ Serbia နိုင်ငံသား Djokovic အနိုင်မရတာကြောင့်ဒါဟာ2003ခုနှစ်ကစပြီးတော့ Federer နဲ့ Nadal နဲ့ Djokovic တို့သုံးဦးတည်းက Grand Slam ပြိုင်ပွဲတွေကိုဘယ်သူမှမရတဲ့ပထမဆုံးနှစ်တစ်နှစ်လည်းဖြစ်လာခဲ့ပါတယ်နောက်နောက်ပတ်သက်ပြီးတော့ American ပြည်ထောင်စုကအားကစားဝါသနာရှင်တဦးဖြစ်တဲ့ Ugo Kotor ကတော့အခုလိုပြောပါရစေအရင
်ဆုံးကတော့ဟလာ Djokovic ရဲ့Nadal ye Roger Federer ဘောတုံးမတိုင်ကြီးလေးမှာသူကတော်တော်လေးကိုတင်းနစ်လောကမှာတော်လေးဟိုကြီးစိုးခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်ဒီ2024မှာတော့နောက်တဲ့လူငယ်လေးတွေကတော်လေးကိုဟိုကောင်းလာကြတယ်ဒီ Djokovic ဆိုရင်ဒီနှစ်ထဲမှာဒီ Olympic Gold Medal တစ်ခုပဲရတယ်နော်ဒါလည်းသူ့အတွက်တော့ achievement တစ်ခုပေါ့သူဒီအောင်ဟိုကျူဇာနဲ့ခါမမြအောင်ဒီတစ်ခါရသွားဒီနှစ်ခါမှာ French Open နဲ့ Wimbledon ကို Alcaraz ရတယ် Australian Open နဲ့ US Open ကခုနောက်တဲ့လူငယ်လေးဟို Italy Yannick Sinner ဆိုသူကတော်လေးကောင်းလာဒီနှစ်ထူးခြားတာလေးကတော့ Carlos ပဲ Grand Slam နှစ်ခုရတာသူအဲ့ဒါလေးထူးခြားတယ် Now Italian only Yannick Sinnerသူကနှစ်ပွဲရတယ်အဲ့တော့အရင်လူဟောင်းနေကစပီးကြီးလို့ဆိုတာမလွတ်တော့ဘူးတော့ဒီလူငယ်တွေရဲ့ဟိုဟာကအတော်လေးကိုဖိဆိုင်မှုတအားဟိုကျဉ်းထန်လာတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခါရတာပဲ
ဂျိုကိုဗစ်ကတော့ဒီနေ့မှာ Grand Slam ပြိုင်ပွဲတွေကိုဘုံမဆွဲခဲ့ပေမဲ့လည်းတစ်ဖက်မှာတော့သူကစားသမားတက်တန်းတစ်လျှောက်မှာဗဒုံးကမှအနိုင်မရဘူးသေးတဲ့ Olympic ပြိုင်ပွဲမှာပထမရပြီးတော့ရွှေစိတ်ကိုရလိုက်ပါတယ်Paris Olympic အမျိုးသားတူဂျန်ဖိုင်နယ်မှာ Djokovic က Spain က Carlos Alcaraz ကို6-6နဲ့နှစ်ပွဲပြန်နိုင်ပြီးတော့ချွေစိတ်ရသွားခဲ့ပြီးတော့အဲ့ဒီအောင်မြင်မှုအတွက်ကျေနပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် An emotional day nerves before what can be my last singles match
Tennis Memory ဘက်မှာမျိုးသက်စ် Champion တွေထွက်ပေါ်လာခဲ့သလိုတစ်ဖက်မှာလည်း Grand Slam ပြိုင်ပွဲတွေကို22ချိန်နဲ့အမျိုးသားတွေဘက်မှာဒုတိယအများဆုံးရထားတဲ့စပိန်နိုင်ငံသားရာဖယ်နာဒါလ်တယောက်တင်းနစ်ကစားတာကနေအနားယူသွားခဲ့ပါပြီဒီနေ့မှသူချစ်တဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုနောက်ဆုံးအချိန်ဝင်ကစားပြီးနှုတ်ဆက်ခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကစပိန်နိုင်ငံမာလာဂါမြို့မှာကျင်းပခဲ့တဲ့နိုင်ငံလိုက်ဒေးဗစ်ဘလာတင်းနစ်ပြိုင်ပွဲမှာလည်းနောက်ဆုံးအချိန်ကစားခဲ့ပြီးတော့တင်းနစ်ကစားသမားဘွားကနေအနားယူသွားခဲ့တာကတော့အားစားလောကနဲ့အားစားဝါသနာရှင်တွေအတွက်တော့ဒီနေ့အတွက်အဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်ခင်ဗျာကောင်းဒီပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ဒီနှစ်ကအမေရိကန်အားကစားသမားတွေအောင်ပွဲခံတဲ့နှစ်လို့ပြောရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်ဩဂတ်စတာမှာကျင်းပခဲ့တဲ့ Damascus ကောင်းဒီပြိုင်ပွဲမှာတော့အမေရိကန်က PGA ကမ္ဘာအဆင့်တက် Scotty Scheffler ကအနိုင်ရပြီးတော့ Master Champion ဆုကိုဒုတိယကြိမ်မြောက်ပိုဆွဲသွားခဲ့ပါတယ်။ Master ပြိုင်ပွဲပြီးတဲ့နောက်ဒုတိယကျင်းပခဲ့တဲ့ American PGA ကောင်းဒီပြိုင်ပွဲမှာတော့ Xander Schauffele ကနောက်ဆုံးကျင်းမှာဘာဒီရိုက်ပြီးတော့အဲ့ဒီတစ်ချက်ထဲနဲ့ပဲအနိုင်ရသွားခဲ့ပါတယ်။ဒါသူအတွက်တော့ပထမဆုံးမေဂျာဆူဖလားလည်းဖြစ်ပါတယ်။တခါအမေရိကန်အိုပန်ကောက်သီးပြိုင်ပွဲမှာတော့အမေရိကန်က Bryson Nation ဘူးကမြောက်အိုင်လန်သား Rory McIlroy ကိုတစ်ချက်အသာနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ McIlroy ဟာဒီပွဲရှုံးသွားခဲ့တာကြောင့်အခုဆိုရင်မေဂျာဆူဖလားကိုအနိုင်မရတာဟာဆယ်စုနှစ်တစ်ခုရှိသွားခဲ့ပြီလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့သော Open လို့ခေါ်တဲ့မေဂျာ Open ကောက်သီးပြိုင်ပွဲမှာတော့နောက်ဆုံးနေ့ထိအကျိန်းနဲ့ဖြစ်ပြီးအဲ့ဒီနောက်ဆုံးနေ့မှာ Xander Schauffele ကသူ့သမောင်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါသူတို့တော့အခုနှစ်မှာဒုတိယမြောက်ရတဲ့ Major Superstar ဖြစ်ပြီးတော့အခုလိုအနိုင်ရလိုက်တဲ့အတွက်ဒီနှစ်ကျင်းပတဲ့ Major Superstar 4ခုစလုံးကို American တွေကအနိုင်ရလိုက်တာဖြစ်ပါတယ်ခင်ဗျာ။ မာရသွန်ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အမေရိကန်နိုင်ငံမှာကျင်းပခဲ့တဲ့ရှီကာဂိုမာရသွန်မှာအခေါ်ညာနိုင်ငံကရူချက်နယ်ဒစ်ကနနာရီ9မိနစ်56စက္ကန့်ပြေးပြီးတော့ကမ္ဘာစံချိန်စစ်ကိုတင်ခဲ့ပါတယ်။ဒါဟာမနစ်ကဘာလင်မာရသွန်မှာအီသီယိုးပီးယားနိုင်ငံကအဆာဖာတင်ခဲ့တဲ့ကမ္ဘာစံချိန်ထက်2မိနစ်လောက်ပိုပြီးတော့မြန်လာလဲဖြစ်ပါတယ်ခင်ဗျာ။ဖော်မြူလာ1ကားပြိုင်ပွဲတွေဘက်မှာတော့ Red Bull အသင်းက Max Verstappen ကကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာ Verstappen တွက်တော့ Formula 1ကားပြိုင်ပွဲတွေဘက်မှာကမ္ဘာချန်ပီယံဆုကို၄ချိန်ဇက်တိုက်အနိုင်ရရှိတာဖြစ်ပြီးတော့ Verstappen အနေနဲ့၈နှစ်မှာကမ္ဘာချန်ပီယံဖြစ်ခဲ့ရင်တော့ Michael Schumacher ရဲ့၅ချိန်ဇက်တိုက်အနိုင်ရတဲ့စံချိန်နဲ့ဤသွားမှာဖြစ်ပါတယ်။အမေရိကန်ကအသာပြိုင်ပွဲတွေမှာတော့ Super Bowl လို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်မှာ Kansas City Chiefs အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ Super Bowl Final ကို Las Vegas မှာကစားခဲ့ကြတာမှာ Kansas City အသင်းက San Francisco 49ers အသင်းကို25မှ22မှနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ Kansas City Chiefs အသင်းအနိုင်ရသွားတာကြောင့်သာဟာသူတို့အတွက်တော့ Super Bowl Champion ဆုကို9နှစ်အတွင်းမှာ3ချိန်မြောက်ရရှိလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကနောက်ထပ်လူကြိုက်အများဆုံးအားကစားနည်းတစ်ခုဖြစ်တဲ့ NBA ဘတ်စကတ်ဘောပြိုင်ပွဲဘက်မှာတော့ Boston Celtics အသင်းကစနေနေ့ဘိုဆွဲသွားခဲ့ပါတယ်။နောက်ဆုံးဖိုင်နယ်ကို Boston Celtics နဲ့ Dallas Mavericks အသင်းတို့ဘိုးလူကြတာမှာ Celtics အသင်းက၄ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီပွဲနိုင်လိုက်တာကြောင့် Celtics အသင်းဟာ NBA ဘတ်စကတ်ဘောချန်ပီယံဆုကိုလည်း18ချိန်မြောက်ရပြီးတော့ LA Lakers အသင်းရဲ့စံချိန်ကိုကျော်ပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်။Asian Hockey ပြိုင်ပွဲတွေဘက်မှာတော့ Florida Panthers နဲ့ Edmonton Oilers အသင်းတို့ဘိုးလူခဲ့ကြပြီးတော့ Final ကို9ပွဲပြည့်အကျိတ်နဲ့ကစားခဲ့ရပြီးတော့နောက်ဆုံး9ပွဲမြောက်မှာတော့ Florida Panthers အသင်းက2ဂိုးတစ်ဂိုးနဲ့ကတ်နိုင်ပြီးတော့ NHL Stanley Plough ကိုရရှိသွားခဲ့ပါတယ်။တခါ Major League Baseball ပြိုင်ပွဲတွေဘက်မှာတော့ LA Dodgers အသင်းက New York Yankees အသင်းကို4ပွဲတစ်ပွဲနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါဟာ LA Dodgers အသင်းအတွက်တော့ World Series ပြိုင်ပွဲကို9နှစ်အတွင်းမှာ2ချိန်မြောက်ရရှိတာဖြစ်ပြီးတော့ Major League Baseball World Series ပြိုင်ပွဲကိုလည်း10ချိန်မြောက်ပိုဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ View American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA@thetis ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA ရဲ့ကြားသပတင်းနဲ့မနက်ခင်းစီစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါဒီအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းပါးတွေသတင်းသုံးသပ်ချက်အတွေ့အဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်စီစဉ်တွေကို Facebook နဲ့ YouTube တို့မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ internet စာမျက်နှာ bomis.voanews.com မှာအချိန်မီဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ဒီကနေ့မနက်ခင်းစီစဉ်ပထမပိုင်းကိုဒီမှာပဲရနာပါရစေခင်ဗျာဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်တွေကိုဂျိုရုဆလောင်းကနေလူလူမေးဆွေရုပ်သံ line ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းဒိုမီတာ25 kHz 1865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ်။VOA ညာချန်ရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ30 kHz 6.63 လို့ဖြစ်ပထမပိုင်းနိုင်ဝင်နဲ့စနေတနင်္ဂနွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1509ရောကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစဆုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအစီအစဉ်ဒုတိယပိုင်းမိနစ်30မှာတော့ကြာသပတေးနေ့တိုင်းတင်ဆက်ပေးနေကြအေဒါနဲ့ဆွေးနွေးခန်းဂျန်စီအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးတော့မယ်အခုရင်ဆုံးတော့အေဒါနဲ့ဆွေးနွေးခန်းအထူးအစီအစဉ်နဲ့စပါမယ်ကုံဆုံးတော့မဲ့2024ခုနှစ်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုကင်းမဲ့လာတဲ့အတူအခြေခံလုံခြုံရေးစီးပွားရေးနဲ့စာနာမှုအခြေအနေတွေလည်းစတိုက်ကျဆင်းနေကြပါတယ်ပြိုလဲလူဖြစ်လာတဲ့စစ်ကောင်စီကိုတရုတ်နိုင်ငံကစစ်ရေးနိုင်ငံရေးအပါအဝင်နှီးမျိုးစုံနဲ့ကြားကန်ပေးဖို့လှုပ်လာပေမဲ့ထိရောက်မှုရှိပါမလားအခုဒီဘက်အေဂျာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စံသားကိုမမြသဇံအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဥကြော်စံသားရှင
်မင်္ဂလာပါရှင
်အခုကျမတို့ဒီ2024ကုန်မာတော့မယ်ဒီနေ့အတော်အတွင်းအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအနာသိမ့်ပြီးတဲ့နောက်မှာစခဲ့တဲ့မတည်ငြိမ်မှုတွေရောပါကြဆင်းမဲ့အလားအလာရှိခဲ့ပါသလားအခြေအနေတွေရှိခဲ့ပါလား
အများကြီးစဉ်းစားကြည့်ပါရဲဘာများတိုးတက်မှုတစုံတရာရှိခဲ့သလဲရှေ့လာလာတွဲဆိုတာအတော်လေးအဖြေချရခက်ပါတယ်ဘာကြောင့်လဲဆိုတော့တိုင်းပြည်မှာအဓိကတည်ငြိမ်မှုမရှိဘူးဖြစ်နေတယ်ဆိုတော့ဒါအစ်အရေးကြည့်ပါရဲတည်ငြိမ်မှုကဘယ်လောက်တောင်ယိုယွင်းပျက်စီးလာလဲဆိုတော့နိုင်ငံများသံယုံတွေကိုဆိုရလုံုံရေးအမခန်နဲ့ထားတဲ့သံယုံတွေသံတမန်အဆောက်အဦတွေကိုတော့မှသူအကောက်ွယ်မပေးနိုင်တော့ဘူးသံမအများပြည်သူတွေကလည်းပဲအများကြီးအကောက်ွယ်မဲ့နေသဖို့ဖြစ်ပါတယ်မန္တလေးမှာတရုတ်ကောင်စီဝင်ယုံသူတို့ရဲ့အဓိကမိတ်ဆွေသူတို့အဓိကအကောက်ွယ်လုံုံရေးပေးထားတဲ့ဒေသတော်အတိုက်ခံရဆူရနေဆိုတဲ့အခြေအနေဆိုပါတယ်အဲ့ဒီဒီနာတစ်ပိုင်းမှာလည်းပဲတော်လိုင်းရာစုရာထုတ်ဆစ်ဆင်လာကြတာတဖြည်းဖြည်းနှိကလာတယ်ဆိုတော့တင်ကြီးမှုကလုံးဝမရှိပါဘူးစစ်ကောင်စီဟာအခြေခံလုံခြုံရေးတောင်မှပြင်းနိုင်တော့ဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်သူရဟောပြည်တွင်းသူရဟောပြောကြပါတယ်။နောက်စီးပွားရေးနဲ့ဆန္ဒမှုအခြေအနေကိုကြည့်မယ်ဆိုရင်စီးပွားရေးတွေပဲတဖြည်းဖြည်းကျဆင်းလာတယ်။ကမ္ဘာဘဏ်ကတလောတုန်းကပဲခမှန်းချက်ထုတ်ကြလိုက်ပါတယ်။မြန်မာနိုင်ငံစီးပွားရေးဆက်လက်ပြီးကျဆင်းမယ်ဆိုတဲ့သဘောတွေ့ရပါတယ်။နောက်ပြီးတော့ပြည်သူရဲ့လောလောဆယ်မှာတွေ့နေတဲ့ကုန်စည်နှုန်းပြဿနာဒီလောင်စာအခက်အခဲတေးပူဆောင်ရေးခက်ခဲရလေအများကြီးဖြစ်နေပါတယ်ဆိုတော့စီပွားရေးသိကြဆင်းတယ်။နောက်စာနာမှုအခြေအနေကိုကြည့်မယ်ဆိုရင်လူပေါင်းတန်း20ကျော်လောက်ဟာစီးရဲနံပါတ်မှုရဲ့ line အောက်ခြေမှာပါလေ။ poverty line ရဲ့အောက်မှာရောက်နေရဆိုပြီးတော့ class number ထုတ်ပြန်လာတယ်တွေ့ရပါတယ်။တန်းနဲ့ချင်းရဲ့ပြည်သူတွေအငယ်ဘေးကျုံလာမဲ့အခြေအနေတောင်ရှိနေတယ်ဆိုပြီးတော့လည်းပဲခမန်းချက်တွေရှိပါတယ်ဆိုတော့တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးစီပွားရေးစာနာမှုအခြေအနေမရှိဘူးဆိုတော့အကုန်လုံးဟာ2024မှာပူလို့တောင်မှဆိုးရွားကြဆင်းရဲလို့ပဲပြောရမှာဖြစ်ပါတယ်။အ
ဲဒီချင်းဒီအလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီလိုမတည်မငြိမ်ဖြစ်နေတာဟာအဓိကစီအခြေအနေကြောင့်လို့ပြောလို့ရလ
ား။စစ်ဆိုတာဟာနိုင်ငံရေးပြဿနာမပြေလည်လို့အဓိကစစ်ဖြစ်လာတယ်ဆိုတဲ့သဘောပါ။ဆိုတော့စီအခြေအနေကိုကြည့်မယ်ဆိုရင်လည်းပူလို့သာဆိုးလာပါတယ်။ဆိုတော့ပြောခဲ့သလိုပဲတော်လိုင်းအရာစုတွေအများကြီးစိတ်ပိုက်လာတော့သူတို့ဟာဖက်ဖကဆွေးကြဆင်းလာပါတယ်အဲ့ဒါကြောင့်လည်းပဲအခုနောက်ပိုင်းမှာပြည်ပနိုင်ငံလူစုအာကိုလာရတဲ့နှီးမျိုးစုံနဲ့လေတံပြောက်ဖို့ကြိုးစားလာတာကိုတွေ့ရတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေဟာ
တပင်းစစ်ကောင်စီကလည်းရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်ဒီစစ်ကောင်စီလုပ်မယ့်ရွေးကောက်ပွဲကိုနိုင်ငံရေးပါတီတချို့ကလည်းထောက်ခံထားတယ်တကောင်စင်းကလည်းကောက်နေပါပြီဒါရီကတည်ငြိမ်တဲ့အလားလားလို့ပြောလို့မရပါဘူးလား
တင်ငင်တဲ့တော့ပြောနေပါတင်ငင်မဲ့အလားအလားပါတင်ငင်ဘူးအထုတ်တဲ့အလားအလားလားဆိုတော့တင်ငင်ဘူးအထုတ်မှုတော့ဖြစ်ပါတယ်။ဘာကြောင့်အထုတ်လာလဲဆိုတော့သူတို့ကစီးနဲ့ရင်ဆိုင်လို့လုံးဝမပြီးတော့ဘူး။ဒါပေမဲ့ကြုံမှုကြီးမြင်အောင်လည်းမင်းကမှလက်နဲ့ကင်တဲ့တော်လှန်ရေးအစိုးရကိုဒီလက်နဲ့ကိုစွန့်ပြီးတော့သူတို့ပြောတဲ့စကားနားထောင်ဖို့ဆိုတာပြောတယ်။ဆိုတော့အဲတရုတ်ကကြောင်ပြီးတော့သူတို့ကိုဖြန့်ဖြန့်စစ်စစ်ပေးတဲ့သဘောဖြစ်ပါတယ်။ဒီရွေးကောက်ပွဲနောက်ွယ်မှာလည်းပဲတရုတ်ကအဓိကပံ့ပိုးပေးနေတဲ့သဘောဖြစ်ပါတယ်ဆိုတော့ဒီကောက်ပွဲတဲ့သကောင်စီကောက်တာကြည့်ရင်မြန်မာစစ်ကောင်စီထိန်းချုပ်တနိုင်တာက40ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကြောညင်သူကခံမှန်းကြပါတယ်။ကျန်60ရာခိုင်ကျော်ကဒီတော်လိုင်းအင်အားစုတွေလက်ထက်မှာကျောင်းနေပြီဖြစ်တယ်။ ဆိုတော့အဲ့လောက်ကိုကောက်တဲ့သကောင်စီရင်အဲ့လောက်မှာပဲလုံမဲ့ရွေးကောက်ပွဲကလည်းပဲတနင်္ဂနွေကိုကိုစားပြုရွေးကောက်ပွဲမဖြစ်နိုင်ဘူးနေမြအဖြစ်ကိုထိုက်တာဆိုတော့နောက်ရွေးကောက်ပွဲသဘောတဘာဝကလည်းတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ရေလုံးဝမရှိပါဘူးစစ်ကောင်စီကတစ်ဖက်သားသူတို့ကျင်းပမဲ့ရွေးကောက်ပွဲဖြစ်တယ်သူတို့ကအဓိကရှင်ပြိုင်နိုင်မဲ့ NLD ပါဝင်နိုင်ငံရေးပါတီလေးစဲကိုသူတို့ကဒါရွေးကောက်ပွဲဝင်မှုပြေပိတ်တင်ထားတယ်ဆိုတော့ကျန်တဲ့ပါတီတချို့ကသူတို့လူလာတဲ့ပါတီတွေလူမျိုးစုပါတီတွေကဖြစ်တယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ဟာ ဖြစ်တဲ့နိုင်ငံသူတို့အနိုင်ရအောင်လုံမဲ့ရွေးကောက်ပွဲသာဖြစ်ပါတယ်သူတို့လူရကမှန်းနေကြတဲ့ဒါဘို့ကြောင့်မှုကြီးမင်းအောင်လာရသူသမဏဖြစ်ရှင်တို့လုပ်တဲ့ရွေးကောက်ပွဲသူဘယ်လိုနည်းနဲ့ဖြစ်ဖြစ်ဘာဟုတ်ကောဘိုက်ခရုနိုင်အောင်လုံမဲ့ဆိုတာလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးပြောကြပါတယ်ဆိုတော့ဘာပဲဖြစ်ဖြစ်ပါလေဒီရွေးကောက်ပွဲကိုသာလူတွေကလက်ခံကျင်းနဲ့
ဆိုရင်ဒီအနာသိန်းနာဟာ၄နှစ်ထဲရောက်လာပါပြီ။အဲစစ်ကောင်စီကိုနိုင်ငံတကာအတိမတ်ပြုမှု။နောက်ဒီရွေးကောက်ပွဲအပေါ်မှာနိုင်ငံတကာထောက်ခံမှုကဘယ်လိုရှိပါလဲ
။စစ်ကောင်စီကိုဘယ်နိုင်ငံကမှတည်ဝင်အတိမတ်ပြုတယ်လို့မပြောကြပါဘူး။စစ်ကောင်စီရဲ့အနာသိန်းမှုဟာကျွန်တော်မကြာခဏပြောနေသလိုပဲမအောင်မြင်တဲ့အနာသိန်းမှုဟာ၄နှစ်အထိအနာသိန်းဆက်ပြီးသွားတာညီငို့ဖို့ကြိုးစားနေဘယ်လို့မှမဖြစ်နိုင်ပါဘူး။နမူနာကြည့်စီးရမှပြီးရတဲ့အပကဖြစ်တယ်။အခုကောင်းတွေကိုပြန်ဖွင့်တယ်တက္ကသိုလ်တွေပြန်ဖွင့်တယ်လူတွေမှာအသွာလာအယောင်ဝယ်ပြန်ပြီးဖြစ်နေတယ်ဆိုတော့ဒါဟာသိပ်ပြီးတော့မှန်ကန်တဲ့နိလန်ပေါ်လေးအပြောင်းလဲဖြစ်ပေမဲ့ချက်ချင်းအဲ့လိုအခြေအနေမှန်ကိုဖန်တီးနိုင်တယ်နောက်ပြီးတော့သူပြန်လဲသိမြဲရေးစကားတွေပြောလာတယ်ကျွန်တော်စီမှာအနာတရ၄နှစ်ရှိပြီအခုတောင်မှမမကန်ဒီလန်ကိုပြောင်းနိုင်ဘူးဆိုတော့ဒါကြောင့်ဘယ်နိုင်ငံကမှအသိမှတ်မပြုကြဘူးဆိုတာပေါ်နေပါတယ်ဒါပေမဲ့တရုတ်ကတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိနေတဲ့အတွက်ကြောင့်စစ်ကောင်စီမှတပါအစားထိုးပြီးတော့သူဆက်ဆံပြီးတော့သူအကျိုးစီးပွားတွေကိုသူရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းသိမ်းနိုင်မဲ့အစားထိုးအနာပိုင်ဖွဲ့စည်းသူရှာမတွေ့သေးဘူးသူက NUG တို့ဘာလို့လုပ်လိုက်ခရင် NUG ကိုသူကထုဆွေးမှတယ် NUG ပါလာရင် American ပါလာမယ်အဲ့နောက်ကသူက NUG ကို American လူတို့လုံးဝတယောက်ကမြင်ထားတာဖြစ်လေတော့အဲ့ဒီကိစ္စကိုသူကထူးကြောက်ပြီးတော့သူကလက်ဦးမှုရအောင်ဒီအင်းဒါကိုညှိခိုင်းပြီးတော့သူကဝင်ပြီးတော့လို့ပို့ကျူးစားနေရင်ဖြစ်ပါတယ်။အာဆီယံကတော့အခုပဲဒီထိုင်းမှာလုံမဲ့စီဝေးမှာမြန်မာနိုင်ငံကိုလည်းဖိတ်မယ်ထိုင်းကနောက်ပြီးတော့ထိုင်းဝန်ကြီးချုပ်ကမလေးရှားဝန်ကြီးချုပ်နဲ့တွေ့ပြီးတော့အစ်ဘရာဟမ်နဲ့တွေ့ပြီးတော့ဒီစစ်ကောင်စီကိုပြန်ပြီးတော့အာဆီယံဘောင်ဒဲကိုခေါ်သွင်းဖို့ဆိုတဲ့သဘောလောက်လာတဲ့တွေ့ရပါတယ်။ဒါဘာကြောင့်လဲလဲဆိုရင်ကျွန်တော်ထင်တာကတော့တရုတ်တစ်ဖက်သားမောင်မိုင်စီးသွားမှာကိုကြောက်လို့အာဆီယံဟာငါတို့ဟာနည်းနည်းဝင်ပြီးတော့ထိရင်ကောက်မယ်လုံးဝပြစ်ထိုင်းရင်တရုတ်လက်ထက်ပဲလုံးဝရောက်မယ်ဆိုတာဆိုဒီသဘောထားအရင်တုန်းကလည်းသူတို့စီမှာရှိခဲ့လို့မြန်မာနိုင်ငံကိုအာဆီယံဖွဲ့ဝင်လက်ခံခဲ့တာလည်းပဲဒီသဘောနဲ့လက်ခံခဲ့တာအိန္ဒိယတို့ကပြတ်ပြတ်သားသားမလုပ်တာလည်းပဲဒီသဘောထားနဲ့လုပ်နေဆိုအကြောင်းပြတာပဲတရုတ်လက်ထက်ကိုလုံးဝရောက်သွားမှာဆိုလို့ဆိုတဲ့သဘောဆိုတော့အခုအာဆီယံကလည်းအဲ့ဒီသဘောမျိုးနဲ့ချင်းကပ်ဖို့ကြိုးစားလာတာကိုတွေ့ရပါတယ်ဆိုတော့ကျန်တဲ့နိုင်ငံတွေမှာလည်းပဲစစ်ကောင်စီကိုအမြင်ကြည့်လို့မဟုတ်ဘူးတရုတ်အန်ဒီကိုကြောက်လို့အဲ့လိုစစ်ကောင်စီကိုနည်းနည်းလူရသွင်းဖို့ကြိုးစားတဲ့ဖြစ်ရမျိုးကတော့ဖြစ်လာနိုင်ပါတယ်အဲ့လောက်ထိပဲပြောနိုင်ပါတယ်ဆိုပေမဲ့ဒီမိုကရေစီအနောက်နိုင်ငံတွေကတော့ကောင်းပြင်းပြထန်တာပဲစင်ကျင်ခုကနေဦးမယ်လို့ထင်ပါတယ
်ဒါပေမဲ့မကြသေးခင်ကပဲဒီတရုတ်နယ်ကိုလုံညုံရေးကုမ္ပဏီပူးတွဲဆိုပြီးတော့လုပ်တာရောအဲ့ဒါကဘလို့နေထားရှိပါလဲ
အဲ့ဒါစိတ်အန္တရာယ်များပါတယ်ဘာကြောင့်လဲဆိုတော့တရုတ်ကသူတို့အကျိုးစီးပွားကိုကာကွယ်ဖို့အတွက်တင်မကပဲနဲ့စစ်ကောင်စီရဲ့လုံညုံရေးအတွက်သူတို့ကာကွယ်ပေးရမယ့်သဘောဖြစ်လာခဲ့ရင်ဒီတိုင်းရင်းသားအဖွဲ့ရင်းသူဝင်ပြီးတိုက်ရမယ့်သဘောရှိတယ်အဲ့ခါကျရင်နိုင်ငံတော်ကလည်းအထူးပြောစရာဖြစ်မယ်ပြတော့တော့ပြင်းပြထန်ထန်သူ့အတွက် traffic ခက်မယ်ဒီထက်မှဒီနွန်ထဲမှာပတ်သက်သွားရင်ဒါကြောင့်လေတေယုတ်ကကျိုးစားတေယုတ်ကလည်းပါနတ်ပါတယ်ဒီကိစ္စမှာသိကျွန်းကျင်တယ်သူကဘာလုပ်လဲဆိုတော့အဓိကသူကထိတ်တိုက်တွေးလိုက်ရင် AA ရိုးနဲ့တွေးမှလေ AA ကအဲစုရဲ့စီပွားရေးအချက်အချာနေရာကိုစီချရတယ် TNL တို့အဲဆံမြောက်ကတည်းကချင်းတို့နဲ့တွေးမယ်ဆိုတော့ဒီအဖွဲ့တွေကိုသူကအရင်ကျူပြီးနှိမ့်နေတယ်စစ်ကောင်စီကပြောထားတဲ့တစ်ဖက်ထဲမှာပဲဒီအဖွဲ့တွေကိုသူကဘူးသူအပြင်းထန်ညှိနှိုင်းနေတဲ့သဘောတွေ့ရပါတယ်တွေ့တဲ့နေရာမှာသူတို့နဲ့ထိတိုက်မဖြစ်အောင်တော့တရုတ်ကညှိမှာပဲအေရိုးဘာလို့ခေအေရိုးနဲ့အကုန်လုံးညှိမှာပဲညှိတဲ့နေရာမှာ အဲ့ဒီတော်လိုင်းအင်အားစုတွေကလည်းဒီတိုင်းသက်သက်နားထောင်ပြီးတော့ပြောပြရတယ်ခေါင်းကြီးမဲ့လူတွေမဟုတ်တော့ပါဘူးနောက်ပြီးလူလိုက်ရကြတာဒီလိုပြဿနာတွေဖြစ်လာကြတာအခုဒီတိုင်းပြန်ထုတ်ပြပြီးတော့ဒုံရင်ဒုံရင်တန်းပြီးတော့ပြန်မသွားနိုင်ဘူးဆိုတော့သူတို့လည်းဖြစ်အောင်စဉ်းစားမှာဖြစ်ပါတယ်ဆိုတော့ဒါတေယုကဒီဟာကိုအပြင်းထန်နှိမ့်နိုင်ပါလိမ့်မယ်စစ်ကောင်စီကဝင်ပြီးတော့ဒီတော် င်တော့အချိန်တွေဟာတပြုတ်တပြီးဖြစ်ပြီးတော့လာလာကောင်းလာနိုင်တယ်လို့ပြောရမှာပ
ါဒီလိုအနေထားကြီးအရတော့ဒီ2024ကမြန်မာနိုင်ငံအတွက်အလားအလာကောင်းတွေမရှိသလိုဖြစ်နေပါတယ်အဲ့တော့2025မှာရောတိုင်းပြည်ကောင်းလာမယ်အလားအလာအခြေအနေဘယ်လိုခန့်မှန်းမှာမလဲ
အခုနပြောသလိုပဲတရုတ်ကကြောင်ဝင်စစ်ဆက်ပြီးတော့လုပ်တယ်အာဆီယံကလည်းစစ်ကောင်စီကိုချိန်နှောင်နေရာလေးပါလေးပေးလာတယ်ပြန်ပြီးတော့လက်ခံလာတယ်ဆိုတော့တိုင်းသားတွေအဓိကတိုင်းသားတွေချိန်နှောင်လုပ်လိုက်ရင်တိုင်းသားအပါဝင်ပေါ့လေတော်လှန်ရေးအင်အားစုတွေမြန်မာပြည်သူတွေလူချင်းတွေသဘောထားတွေကနည်းနည်းဖြစ်စွမ်းပေးနိုင်တယ်ဆိုရင်တော့တစင်းတက်မှာဖြစ်ပါတယ်ဒါပေမဲ့ကျင်းတော်မြင်နာကတော့မြန်မာပြည်မှာအဓိကပြဿနာဟာစစ်တပ်ကြီးစိုးနေမှုဖြစ်ပါတယ်ဟိုကစစ်တပ်ကအများရန်ပြောတယ်ဗိုလ်ချုပ်ဦးကြီးမြောင်ဟိုင်းတို့ဟာတို့ဦးသိန်းစိန်တို့လက်ထက်ကလေးကလည်းပဲစစ်တပ်ကနိုင်ငံကြီးကတောက်ဆုပ်ဖို့ကြိုးစားနေတာတဖြည်းဖြည်းဒါမဲ့တိုင်းပြည်တည်ငြိမ်ပြီးတော့နိုင်ငံရေးရသွားရင်စူစတော့ဆိုရင်စစ်တပ်ကလုံအားထွက်သွားမှာဖြစ်ပါတယ်နိုင်ငံရေးကဖယ်ပေးမယ်လို့ပြောတယ်ဆိုတော့တိုင်းပြည်အေဂျင်မှာစစ်တပ်ထွက်မယ်ဖယ်ပေးမယ်နိုင်ငံရေးအခုကျွန်တော်စဉ်းစားမိတာစစ်တပ်ဖယ်ပေးမှတိုင်းပြည်ငြိမ်းချမ်းမယ်ဒါပေမဲ့ဟိုဘက်ကပြန်စဉ်းစားရမယ်သဘောဖြစ်ပါတယ်အမှန်ကတော့ဒီစစ်တပ်ကငါတို့သာလျှင်ကြီးစိုးမယ်ဆိုတဲ့စစ်တပ်ရှိနေသမျှကာလပတ်လုံးဒီလိုနေရာယူနေသမျှကာလပတ်လုံးဒီတော်လိုင်းအင်အားစုတွေမြန်မာပြည်သူတွေတော်တော်များများပေါ့လေနဲ့အဲဒီတိုင်းသားတော်လိုင်းအင်အားစုတွေလက်ခံကြမှာမဟုတ်ပါဘူးဆိုတော့ဒီဟာကမဆော့နိုင်ရင်တော့ဆက်လက်ပြီးတော့ဖြစ်မယ်ဟိုတရုတ်ကအတင်းအပြားလုပေးပြီးတော့နိုင်ငံတကာကလည်းပဲသူတို့မွန်းကျက်နေလို့လက်ခံလိုက်တာဆိုအတင်းလုခဲ့ရင်တောင်မှလူတွေစိတ်ထဲမှာတော့အုံနှွေးနှွေးနဲ့ဒါမကျေနပ်မှုတွေဖြစ်နေပြီးတော့ဒီတန်တရားပေါ့လေဆက်လက်ပြီးတော့သွားနေလိမ့်မှာဖြစ်တယ်လို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းမစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါ रे အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါ रे ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါ रे ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါ रे VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင
် VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ဂျန်စီအလှဲ့ပါ2024ခုနှစ်ဟာလူငယ်တွေအတွက်အောင်မြင်မှုတွေအစုလိုက်အပြုံလိုက်ရလိုက်တဲ့နှစ်ဖြစ်တယ်လို့တအမ်းမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကပြောထားတယ်လို့စပွဲတွေကြားအခက်အခဲတွေကြုံနေရတဲ့လူငယ်တွေလည်းရှိနေပါတယ်။ဒါပေမဲ့လူငယ်တွေအားလုံးကတော့2025နှစ်တစ်ကိုအကောင်းဆုံးပုံဖော်နိုင်ဖို့မျှော်မှန်းနေကြပါတယ်။2024ခုနှစ်ဂျန်စီအထူးအစီအစဉ်မှာမက်ခင်လေးကလူငယ်တွေနဲ့ဆက်သွယ်စကားပြောထားပါတယ်။
Hey, ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်။ဂျန်စီတို့မကြခင်ကုန်ဆုံးတော့မဲ2024ခုနှစ်ကိုနှုတ်ဆက်ရင်းနဲ့2025ကိုကြိုဆိုတဲ့အထူးစီစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိပါတယ်ဒီစီစဉ်မှာဆိုလို့ရှိရင်လူငယ်ရည်ညင်တဲ့2025ဆိုပြီးတော့တင်ဆက်ပေးသွားမှာပါဒီမစီစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်တချို့ရဲ့အထူးဖိတ်ကြားထားတဲ့လူငယ်တချို့ရဲ့ပါဝင်ပြီးတော့တင်ဆက်ပေးမှာပါဒီစီစဉ်မှာပရမအဆုံးအနေနဲ့ဆိုလို့ရှိရင်လူငယ်တယောက်လည်းဖြစ်တဲ့ကြီးမားတဲ့တာဝန်ကိုထမ်းဆောင်နေတဲ့တအန်းအမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကတော့လူငယ်ဆိုတာဘလို့ဆိုတာပြောကြတော့အရင်နားထောင်ကြည့်နော်
ဟုတ်လက်ရှိမြင်တွေ့နေရတာကလူငယ်တွေကဒီနှစ်လူမျိုးဆိုရင်ဒီဒေါ်လာကြီးအရှိန်ပြင်လာတဲ့နှစ်လူမျိုးဆိုလူငယ်တွေကဥဆောင်တဲ့နေရာမှာပုံမပါဝင်လာကြတယ်ပြီးတော့ဆုံးဖြတ်ချက်ချတဲ့ခန်းခန္ဓာမှာလည်းပုံမပါဝင်တာတွေ့ရပါတယ်အထူးဖြစ်ဒီလူမျိုးစီးရေးရှိန်နဲ့ကျမတို့မြင်တတ်နေတဲ့အချိန်မှာလူငယ်တွေကရှေ့တန်းကနေတစင်ပေါ့နော်ဥဆောင်ပြီးတော့မှတိုက်ခိုက်တာမျိုးတွေ့ရပါတယ်ပြီးတော့ဒီရှေ့တန်းမှာမဟုတ်ဘဲနဲ့အခြားတော့ဒီအသက်ဆိုင်ရာခန်းခန္ဓာပေါ့နော်ဒီတော်လိုင်းကြီးကိုအောင်မြင်ဖို့အပူပေါင်းနေကြတဲ့ခန်းခန္ဓာမှာလည်းလူငယ်တွေကသူတို့တက်ကြွရခန်းခန္ဓာကိုဖြည့်တင်းပြီးတော့မှဒီတော်လိုင်းကြီးမှာပါဝင်နေကြတွေ့ရပါတယ်အထူးဖြစ်သူတို့ကတော့ဒီဆုံးဖြတ်ချက်ချတဲ့ခန်းခန္ဓာနဲ့ဥဆောင်တဲ့နေရာမှာပုံမပါဝင်တာတွေ့ရပါတယ်လက်ရှိကျမတို့ PSS တရားတော်ကြီးကလည်းဒီနှစ်မှာဆိုရင်တော်တော်လေးပြောင်းလဲလာတယ်လူငယ်တွေကနေရာကိုယူလာတယ်ပို့ပြီးတော့မှနေရာဥစားပေးခံရတာမျိုးတွေလည်းရှိလာတယ်ပြီးတော့တော်လိုင်းရေးတစ်ဖက်ထဲမှာလည်းဆိုလဲလူငယ်တွေကပို့မှုပြီးတော့မှပါဝင်လာကြပါတယ်ဆိုတော့ကဒီနေ့ဒီနေ့တာလုံးကိုပြန်ကြည့်မယ်ဆိုတော့လူငယ်တွေရဲ့လုံနိုင်စွာအရေးချင်းတွေကရင်ရခင်ကဖက်ပေါ့နော်ပို့မှုသူမြင်လာတာတွေ့ရပါတယ်သူတွေလုံနိုင်စွာတွေ့ကိုလည်းပို့မှုချပြလာတာကိုတွေ့ရပါတယ
်ဟုတ်တယ်เนาะဒီနေ့ပိုင်းထဲမှာလူငယ်တွေရဲ့ဆန်းဆောင်ရာတကယ်ကိုထူးခြားအံ့ဩဖွယ်ရာကောင်းလာတယ်လीပြီးတော့လေသူတို့ကအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးစီအခင်းကျင်းတွေမှာနေမကဘဲနဲ့စီးပွားရေးပညာရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတို့အခြေအနေတွေမှာပါရှေ့ဆုံးကနေပြီးတော့တက်တက်ကြွကြွနဲ့ဥဆောင်ပြီးတော့ကြိုးစားနေကြရတယ်လीကျမကလည်းဒီဂျန်စီစီစဉ်ကိုတင်ဆက်နေတော့လူငယ်တွေအများကြီးနဲ့စကားပြောပြီးတော့သူတို့ရဲ့ဒီလှုပ်ဆောင်နိုင်စွမ်းနေရအမခန့်ဖြစ်တာကိုတွေ့ရတယ်ပေါ့နော်ဒီအခုဆက်ပြီးတော့ဒီကျမအစီအစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်လေးနှစ်ယောက်ကိုလည်းဖိတ်ခေါ်ထားတယ်ပထမဆုံးကတော့အနက်ရောင်နေမြဖြစ်တဲ့ကော့တူလေးနေမီမှာမွေးဖွားကြည့်ချင်းခဲ့တဲ့ကရင်အမျိုးသမီးငယ်လေးပြီးတော့မွန်လူမျိုးမျိုးသားလေးသူတို့နှစ်ယောက်ကဒီ2024ခုနှစ်မှာဘလူမျိုးတွေစွမ်းဆောင်ပြီးတော့မြန်မာပြည်အတွက်ကြိုးစားခဲ့တယ်ဆိုတာကိုနားထောင်ကြည့်
မင်္ဂလာပါကျမနာမည်ကတော့မူမူဖော်ပါရှင်ဟုတ်ကဲ့ကျမကတော့ PhD ကျောင်းသူဖြစ်ပါတယ်ဒီ University of Massachusetts Lowell မှာပေါ့နော်အခုက၄နှစ်မြောက်ပေါ့နော် PhD program ၄နှစ်မြောက်မှာဒီ Global Studies ဆိုတဲ့ program မှာပေါ့နော်ကျမကပညာသင်ယူနေပါတယ်ကျမကမြန်မာနိုင်ငံမှာဒီ2021အလွန်အနာသိမ့်အလွန်မှာပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှုတွေပြီးတော့ဒီမျိုးနဲ့အုပ်ချုပ်ရေးမှုတွေအသက်ခံရရဲဆိုတဲ့ဟာကြီးအဲ့လို case တွေရှိခဲ့တယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ကျမရဲ့ဒီ supervisor နဲ့ပေါ့နော်ကျမတို့စာတမ်းတစ်စောင်ရေးခဲ့တယ်ရေးပြီးတော့ကျမတို့ publish လုပ်ခဲ့တယ်ပေါ့နော်အဲ့ publish လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ကိုဒီ talks တွေပေါ့နော်ဒီtalk တွေအဲ့လိုမျိုးပေးဖို့အတွက်အဲ့လိုမျိုးဖိတ်ခေါ်တာအားလေးလုတ်ဖြစ်တယ်ပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်တစ်ခုကတော့ကျမရဲ့ဒီ research interest ပေါ့နော်ကျမရဲ့သူတင်တာ interest ကကြတော့ဒီ disable ဒီမတန်ဆွမ်းဒီနိုင်ငံရေးပနစ်ပခါကြောက်ပဲဖြစ်ဖြစ်ပေါ့နော်ပြီးတော့ဒီမြုံမိုင်းကြောက်ပဲဖြစ်ဖြစ်ပေါ့လေဒီခဏကိုခြေပြက်လက်ပြက်ဖြစ်သွားတယ်လူတွေဒါပေမဲ့အဲ့ဟာကြီးစိတ်ဝင်စားပြီးတော့သူတင်တာပြုတ်ခဲ့တယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်မကဒီမြန်မာနိုင်ငံမှာရှိတဲ့ဒီ resistant ပေါ့နော်တော်လန်ရေး KNU တော်လန်ရေးပေါ့နော်ကရင်တော်လန်ရေးအမျိုးသားတော်လန်ရေးဖွဲ့ရနေပြီးတော့ပေါ့ကျွန်မတို့ကျွန်မ study တစ်ခုလုပ်ဖြစ်တဲ့အဲ့ဟာနဲ့သူတင်တာကတော့ကျွန်မရဲ့ qualify ဖြစ်ပဲပေါ့နော်အဲ့လုပ်ဖြစ်ပြီးတော့အခုတော့ publication ဒီအကြောင်းမှာကျွန်မ PhD ရဲ့ qualify paper ပြီးသွားတယ်ပေါ့နော်အဲ့ပြီးသွားပြီးတော့အခု publishလို့ဖို့အတွက်အဲ process ရောက်နေတယ်ပေါ့နော်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ဒီကျမဒီ UMass Lowell မှာပေါ့နော်ကျမတို့တစ်ခါမှမရှိခဲ့ဘူးသိတဲ့မြန်မာ graduate student club ကိုပေါ့နော်ကျမနဲ့ကျမတို့တငယ်ချင်းတွေပေါ့လေဒီမှာရှိတဲ့မြန်မာအကြောင်းသားတွေပြီးတော့လူငယ်တွေပြီးတော့ကျမတို့ရဲ့ professor တွေပြီးတော့ဒီမှာရှိတဲ့မြန်မာရွှေ့ပြောင်းချေချနေတဲ့အတိုင်းဝိုင်းပေါ့နော်မြန်မာအတိုင်းဝိုင်းနေရာပြီးတော့ကူညီပံ့ပိုးပြီးတော့ပေါ့နော်ကျမတို့ဒီမြန်မာ graduate student club ကိုအခုဒီနှစ်ကိုထူထောင်ခဲ့ပြီးတော့ဒီနှစ်မှာပဲကျမapproof ရသွားတယ်ပေါ့နော်ဒါပထမဆုံးကျမတို့အတွက်အရန်ကို crowd ဖြစ်ရတဲ့အရာတစ်ခုပေါ့နော်အဲ့ဒါလေးလုတ်ဖြစ်တယ်ပေါ့နော်အဲ့ဒါကျမတယောက်နေနေပေါ့
ကျွန်တော်နာမည်ကတော့မင်းတို့ခိုင်မကျွန်တော်လက်ရှိဒီ Michigan ဒီမှာနေထိုင်ပြီးတော့ဒီ Upper Developer Academy မှာ interest နေပါတယ်ကျွန်တော်မှတ်မှတ်ရရဒီနှစ်တည်းမှာပေါ့နော်ကျွန်တော်ဒီကမျက်မှတ်နေနေအတွက်ဒီ software တစ်ခုရေးခဲ့ပေါ့နော်ပြီးတော့နောက်ကျွန်တော်တရားဓမ္မတွေ download ဆိုလို့ရတယ်ဒီ application တစ်ခုမှာကျွန်တော် volunteer လုပ်ဖြစ်ခဲ့ပါတယ်ဟုတ်
ဒါကတော့ကိုဖြစ်ချင်တာကိုကြိုးစားခွင့်ရနေတဲ့လူငယ်လေးနှစ်ယောက်အတန်ကိုကြားခဲ့ကြရတာပါတစ်ဖက်မှာလည်းကိုဖြစ်ချင်တာတွေဖြစ်ခွင့်မရဘဲနဲ့ရုန်းကန်နေရတဲ့လူငယ်လေးလည်းရှိပါတယ်ဒါကတော့အများစုကတော့ပြည်တွင်းမှာပေါ့နော်ဒီလူငယ်လေးတွေအတန်ကိုနားထောင်ပေးနေတဲ့လူငယ်တယောက်ရှိပါတယ်သူကတော့ကချင်အမျိုးသားလူငယ်လေးပါအ
ားလုံးပဲမင်္ဂလာပါကျွန်တော်ကတော့ကချင်ပြည်နယ်မှာစစ်ပေးနေတဲ့စစ်ပေးဆောင်ကလေးတွေကိုကူညီနေဖြစ်ပါတယ် ဒီနေ့ကလည်းခိုင်းလို့ပါပဲလို့ကျွန်တော်တို့ကနံပါတ်1ခရီးယန်တယောက်ဖြစ်တဲ့အခါမှာဘုရားသခင်နဲ့ဆုတောင်းပါတယ်လို့အာကျွန်တော်တို့ဒုက္ခနံပါတ်1ကတော့ဒီဒုက္ခရောက်နေတဲ့တွေးချင်းညီကိုမောင်မတွေကိုရံပုံငွေရှာတွေပြီးလို့ရှိရင်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုကျွန်တော်ပြည်တွင်းပြည်ပနိုင်ငံတကာအားလုံးသိအောင်လို့လည်းတိုက်တွန်းလို့ဆိုတာအဲ့အချက်၃ချက်ကိုခိုင်းနစ်လိုပဲဒီနေ့လည်းအဲဒီဇိုင်းမမတ်လုပ်ခဲ့ပါတယ်မမတ်ရအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အခုချိန်ထိမအမတ်ရပါသေးတယ်လို့အဲကျွန်တော်စစ်တပ်ကလင်းနဲ့လာပြီးတော့မှအာဘုံကျေဖြစ်တဲ့အခါမှာကျွန်တော်ရဲ့စီပေးရှောင်းကလေးတွေပေါ့နော်အာကြောင်းတက်နေတန်လန့်နဲ့သူတို့တွေပြေးရတဲ့အချိန်မှာအာကျွန်တော်တို့သူတို့တွေပြောလာပါတယ်လို့ကျွန်တော်အနေနဲ့အာသူတို့နဲ့ပေါ့နော်ဒီကိုခန္ဓာအတူမရှိတော့ညာလည်းပဲသူတို့ကျွန်တော်အတူရှိတဲ့အကြောင်းသူတို့တွေကျွန်တော်ဆူတောင်းပေးနေဆိုတဲ့အကြောင်းသူတို့စိတ်သက်ခွာတွေပေးဖြစ်ပါတယ်လို့တကယ်တော့ကျွန်တော်စိတ်သက်ခွာပေးရလို့ဒါပြောတာပါတကယ်တမ်းသူတို့တွေကစီပီရှောင်းတဲ့အတွေ့အကြုံများတဲ့အကြောင်းသူတို့စိတ်သက်ခွာကြုံတဲ့ပုံပြီးများလာပါတယ်စီပီရှောင်းတဲ့အခါမှာနံပါတ်1အကျွန်တော်အတန်နဲ့ဆုံးလုပ်နေတာသူတို့သူတို့ရဲ့သူတို့ရဲ့အဖြစ်ပြက်တွေကိုနားထောင်ပေးပါတယ်လို့သူတို့အဖြစ်ပြက်နားထောင်ပေးမရှိဘူးမိဘတွေဆိုတာနားထောင်ပေးမဲ့အချိန်မရှိဘူးဆရာသမားနားထောင်ပေးမဲ့အချိန်မရှိဘူးဆိုတော့ကျွန်တော်အနေနဲ့ရတော့သူတို့တွေကိုနားထောင်ပေးတယ်သူတို့ဘယ်လိုခံစားခဲ့ရတယ်ဘယ်လိုဖြတ်ကျော်ခဲ့ရတယ်အဲ့ဒီအချိန်မှာဥပမာပြောရရင်သူပြောတယ်သူသမင်းမစားရတာအရန်ကြားတဲ့အခါကျတော့အာလူပဲစားရတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအချိန်မှာအရန်ခံစားရတာပါလေလို့တကယ်ကျွန်တော်အနေနဲ့သူတို့အတွက်အတတ်နိုင်စွာလုပ်နိုင်တာသူတို့ရဲ့သူတို့ဖြစ်ဖြစ်သူတို့ကတော့ရည်ပြီးပြောသွားတယ်ကျွန်တော်အနေနဲ့ကတကယ်ကိုစိတ်မကောင်းဖြစ်ဖြစ်ပါတယ်လို့နော်ဆိုတော့တစ်ကျွန်တော်လုပ်နိုင်တာသူတို့ရဲ့ဖြစ်တဲ့ခဲ့တဲ့အရာတွေကိုတကယ်ကိုနားထောင်ပေးတယ်နံပါတ်1နံပါတ်2ကတော့သူတို့ဖြတ်တန်းကြော်လာခဲ့တဲ့အရာတွေကိုတချို့ကလေးတွေဖြတ်တဲ့အခါမှာစကားပြောဖို့အတွက်စကလုံးရှာလို့မရပါဘူးလို့သူတို့ခံစားခဲ့ရဖြတ်ကြုံမှုတွေကအဲ့ဒီအချိန်မှာကျွန်တော်လုံနေပါလေသူတို့ခံစားမှုတွေကိုပြောပြဖို့အတွက်ဒီပကြီလေးတွေဆေးလေးတွေနဲ့ဥပမာသူတို့ရဲ့ဒီစိတ်သက်သာမှုတွေစိတ်ခံစားချက်တွေကိုသူတို့ပကြီလေးနဲ့ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲသူတို့အထက်မှာအိမ်မက်သေးတွေရှိပါတယ်လို့ကျွန်တော်မှတ်မိသေးတယ်။ဒီ Paris မြို့စဉ်လေးကသူတို့အတွက်ပေါ့နော်ကျွန်တော်အမြန်သွားကျင်နေခဲ့တဲ့မြို့လေးပါဆိုပြီးအဲ့ Paris မြို့စဉ်လေးကိုပေါ့နော်သူတတ်နေတဲ့များဆွဲထားတယ်ဒါသူအိမ်မက်လေးတွေပေါ့နော်။ဆိုတော့ဒီပကြီကားလေးကသူတို့အတွက်သူတို့ဖြစ်တန်းခဲ့တဲ့နာကျင်မှုတွေလည်းသူတို့ဖော်ပြနိုင်တယ်လို့သူတို့ဆက်ဆက်ပြီးသွားကျင်တဲ့အနာဂတ်အတွက်လည်းပုံဖော်တာကိုထွေပြီးသူတို့ရဲ့အိမ်မက်တွေကိုပဲကျွန်တော်နံပါတ်1နားထောင်ပေးရဲ့နံပါတ်2သူတို့စိတ်ခံကြထုတ်ဖို့ခွင့်ပေးတယ်အာပြီးလို့ရှိရင်ဒီလိုကလေးတွေကိုစိတ်ဝင်စားတဲ့သူတွေဒီလိုကလေးတွေကိုကုညီခြင်းတဲ့သူတွေကိုလည်းနိုင်ငံတကာမှာရှိတဲ့သူတွေကိုလည်းကျွန်တော်ဖြန့်ဝေပေးပါတယ်လို့
ဘလောက်ပဲအခက်အခဲတွေနေရှိခဲ့ပါသေးဘလောက်ပဲအကျက်တဲတွေနေပဲကြုံခဲ့ပါသေး2024ခုနှစ်ကတော့ကိုကိုတိုင်းအတွက်ရောလူငယ်ဒီအားလုံးအတွက်ပါထူးခြားတဲ့အောင်မြင်မှုတွေရခဲ့တဲ့နေ့လို့လို့ရင်ကအခုလိုပဲပြောထားတယ်
အမဆိုအားရဆုံးနည်းလည်းပြောလို့ရတယ်ပေါ့လေနော်အခြေနဲ့ဆုံးနည်းလည်းပြောလို့ရတယ်ပြီးတော့ကျမတို့ရဲ့ယူမန်ချက်ကိုအောက်တဲ့ပေါ်နိုင်တဲ့နည်းလို့ပြောလို့ရတယ်ပေါ့လေနော်ပြောမယ်ဆိုရင်ဒီ2024ကဒီ2024စီဝေးစားတဲ့လူကြီးတွေကကျမကိုတည်ဥဆောင်တဲ့နေရာမှာထားထားလာတယ်ပြောရေးဆိုခွင့်ဆိုတဲ့နေရာမှာထားထားလာတယ်အဲ့လိုမျိုးကျမတို့ကဒီအတွေ့အကြုံကိုဆောင်ရွက်ရင်းနဲ့တတိယနှစ်ကုန်ကလည်းဒီအပိုင်းနှစ်ကပြန်ပြီးတော့မှအကောင့်ဖြစ်ပေါ်တယ်အဲ့ဒီခါနဲ့ပေါင်းဆက်လိုက်တော့ကျမလည်းကျမတက်နိုင်တဲ့အခန်းကဏ္ဍကိုပုံမူပြီးတော့မှပါဝင်လာကြတယ်မီဒီယာမှာလည်းဖြည့်ရှင်းလာကြတာကိုလည်းကျမတို့ပြန်ကြည့်တယ်ဆိုရင်ဒါလည်းအမှုတစ်ခုပေါ့နော်ဒီထက်မှလည်းဒီတတိယနှစ်ကုန်စစ်စင်ရေးနဲ့တူကျမတို့ပူးပေါင်းလိုက်တာပါပြန်ရလိုက်တဲ့ကျမတို့ရဲ့ဒီအောင်မြင်မှုကပုံပြီးတော့မှအားရစရာဖြစ်တယ်ပေါ့လေနော်အရင်တော့ကကျမတို့ရဲ့အိမ်မက်ဖြစ်တယ်ဒီတောင်းပြနေရရှိရေးလို့ဒီစစ်ကောင်စီတရဲ့မတည်လှောက်ရှားရဒေတာတက်စကန်တို့ကျမတို့ဒေတာမှာကင်းစင်သွားနိုင်ပြီဆိုတာကကျမတို့ရဲ့ယူမန်ချက်လည်းဖြစ်တယ်တော်လိုင်းကြီးပန်းတိုင်ဖြစ်တယ်ဆိုတော့ကဒီနှစ်ကကျမတို့ရဲ့ယူမန်ချက်ကအားလုံးအစုပုံပြီးတော့မှရရှိတဲ့နှစ်လို့လည်းပြောလို့ရတယ်ဒီအောင်မြင်မှုဒီအောင်မြင်မှုတွေကလူငယ်တွေနဲ့တက်ဆိုင်တဲ့အောင်မြင်မှုတွေလည်းပြောလို့ရပါမယ်ဟုတ်ကဲ့
ဘလူဝေးဖြစ်စီပေါ့နော်လူငယ်ဒီအားလုံးကတော့2025ကိုအကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားကြတယ်အဲ့တော့လူငယ်ဒီညီကျင်တဲ့2025ဆိုတာဘလူနှစ်မျိုးလဲ
ကျွန်တော်ကတော့ဒီ2025ကိုဒီမြန်မာပြည်နယ်နဲ့ရောတကဘာလုံးတိုင်းတာနဲ့ရောစီးပွားရေးပြန်ပြီးတော့ကောင်းလာဖို့တော့ကျွန်တော်မျှော်လင့်ပါတယ်
ကျွန်မ background ကဒီအနောက်ရောက်နေမြန်မာကြီးလာတယ်ပြီးတော့အဲ့တော့အခုလက်ရှိ လူငယ်တွေပေါ့နော်ခံစားနေရတဲ့ဟာတွေအိမ်မက်တွေထခဲနေရအောင်ကျွန်မသိတယ်ပေါ့နော်ဘာလို့ဆိုကျွန်မအဲ့အခြေအနေတွေအကောင်လုံးကြော်ဖြတ်လာခဲ့တယ်ပေါ့နှစ်20ကျော်လောက်ကြော်ဖြတ်လာခဲ့တဲ့အတွက်ကျွန်မကောက်ကောင်းသိတယ်ပေါ့နော်အရန်ခက်ခဲတာကိုသဘောပေါက်တယ်အဲ့အတွက်ကိုလည်းမခံနိုင်သလိုခြားလူလည်းမခံနိုင်လောက်ဘူးဆိုတဲ့ဟာမျိုးကိုကိုချင်းစာတက်ပြီးတရားတရားဖေးဖေးမမကူညီဖို့ပေါ့နော်ကျွန်တော်တို့လုံမဲ့အာနာခတ်မှာပေါ့နော်ကျွန်တော်တို့ဟိုမျောလင့်ထားတဲ့အရာတနေထားတဲ့အရာမရင်းမြိုင်ပဲဆက်သွားနိုင်မယ်လို့ကျွန်မမျောလင့်ပါတယ်ပေါ့နော်
2025မှာကဘာနဲ့အဝင်းမှာမြန်မာနိုင်ငံကဘာနဲ့အဝင်းမှာအာဏာရှင်တွေကြဆုံပြီးတော့မှလူလတ်မှုတရားပြတာမှုဒီမိုကရေစီနဲ့လူ့ကုန်တွက်ခေါက်လေးစားတဲ့ကဘာမြေကြီးအဖြစ်မြင်ကျင်ပါတယ်လို့ပြီးလို့ရှိရင်ဒီကဘာလုံးမှာဘောတော့မတရားဖန်ဆီးထုတ်တောင်နေရတဲ့သူတွေနိုင်ငံသမားတွေပါတယ်နိုင်ငံအကျဉ်းသားတွေပါဒင်းဂျာနစ်စမိုက်တက်ကြွလှုပ်ရှားသူတွေအားလုံးလွတ်မြောက်တဲ့နေ့ကြီးကျွန်တော်မြင်ကျင်ပါတယ်လို့ပြီးလို့ရှိရင်တနင်္ဂနွေနဲ့တနင်္ဂနွေလူမျိုးတစ်မျိုးနဲ့တစ်မျိုးအနိုင်ကျင့်ညင်ပန်းနှိမ့်ဆက်တိုက်ခတ်တာတွေရပ်တန့်တွေနေ့မျိုးအနေနဲ့ကျွန်တော်မြင်ကျင်ပါတယ်လို့အဲ့နေ့တစ်သုံးခုတော့ဆုတောင်းပါတယ
်မဲ့ဒီ2025ခုနှစ်ကတော့ကျွန်မအမြင်ချင်တာကိုကိုဖြစ်စင်တဲ့ဒီမန်ချက်စတာတာကတော့ဒီလူငယ်တွေနဲ့လူကြီးတွေပူးပေါင်းပြီးတော့မှဒီကျမတို့ရဲ့တော်လိုင်းကြီးဒီမန်ချက်ကိုအပြေအဝကောင်းထိုင်နိုင်တဲ့မြစ်အနစ်ဖြစ်ဖို့တော့ကျမစန္ဒပြုတ်လို့ပေါ့လေနော်အဲ့လိုလဲမြင်တွေ့ချင်ပါတယ်အထူးသဖြင့်ကျမတို့ရဲ့ဒီအပုံမန်ချက်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာတို့စေအာဏာရှင်စတဲ့အမြင့်ပြည့်ချုံငင်းကြီးဖြစ်ပါတယ်ဆိုတော့ကဒီတော်လိုင်းကြီးကိုကျမတို့ကဒီဆက်ပြီးတော့မှပူပေါင်းတာပါဝင်ပြီးတော့မှဒီလူငယ်တွေရဲ့လုံနိုင်စွမ်းနဲ့လူကြီးတွေရဲ့လိုင်းညူမှုတွေနဲ့အတူပေါ့နော်ဒီအနာဂတ်ကပိုမိုကောင်းနေတဲ့ကျမတို့ရဲ့လူငယ်အနာဂတ်တွေမျိုးဆက်တွေအကောင်အထည်ပေါ်နိုင်တဲ့နေ့တွေကျမအလိုတော့အမြင်ချင်ပါတယ်ဟုတ်ကဲ့
ကဲနှစ်သစ်အတွက်အထူးစီစဉ်လေးရတော့ဒီလောက်ပါပဲနော်2025ခုနှစ်မှာလူငယ်တွေအားလုံးခေါင်းအားအစ်စ်တွေနဲ့ကိုဖြစ်ချင်တဲ့အရာတွေကိုဖြစ်နိုင်ကြပါစီလို့ကျွန်မဆွတောင်းပေးလိုက်ပါတယ်။နှစ်သစ်မှာအစီအစဉ်အစ်စ်တွေလူငယ်တွေအတွက်ထူးခြားကောင်းမွန်တဲ့အရာတွေနဲ့ပြန်လည်ဆုံတွေ့ကြပါအောင်မယ်။တောင်းကြည့်ကြပါအောင်နော်။တက်ပ
ါ။ဒရင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ဒရင်းမန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့ဒရင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
။ VUE season တွေကို American ပြည်တော်စု Washington DC မြို့တော်ကနေမနက်9:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့မနက်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VUE ကထုတ်လွှင့်တဲ့အပတ် season တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လိုတယ်ဆိုရင် VUE ရဲ့ email လိပ်စာ burmese@vuenews.com ကိုစာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါခင်ဗျာ။စီစဉ်တွေဆုံးသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်စီသူကပြောပြပေးပါဦးမယ်ခင်ဗျာ။အပြစ်ခတ်ရစေးအာထုံမှုတွေရှုပ်ထွေးအောင်လုပ်နေတယ်လို့ Israel နဲ့ Hamas တို့ကဗဒုံးနေ့မှာအပြန်အလှန်ဆွတ်ဆွဲလိုက်ကြပါတယ်။ 14 လကြာဂါဇာစစ်ပွဲရပ်နိုင်အောင်သဘောတူညီချက်ရဖို့တိုးတက်မှုတွေရှိနေတယ်လို့နှစ်ဖက်လုံးကပြောခဲ့ကြပေမဲ့အခုတော့အပြန်အလှန်ဆွတ်ဆွဲလိုက်ကြတာဖြစ်ပါတယ်။ကာဇာကနေအစ္စရေးတပ်တွေရုတ်သိမ်းရေးနဲ့အစ္စရေးဖမ်းထားတဲ့ပါလက်စတိုင်းကျမ်းသားတွေနဲ့ဟမတ်စ်ဖမ်းထားတဲ့တစားခံလဲလှယ်ရေးကိစ္စတွေကခတ်နေတုံးဖြစ်တယ်လို့ဆွေးနွေးပွဲနဲ့ပတ်သက်နေသူတွေကပြောပါတယ်။ကာဇာကအစ္စရေးတပ်ရုတ်သိမ်းရေးကျမ်းသားကိစ္စနဲ့အိုးဝင်ဆွန့်ခွာရသူများနေရပြန်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အစ္စရေးကအခြေအနေတတ်မှတ်ချက်အတိအကျထုတ်ထွက်လာတယ်လို့ဟမတ်စ်ကဆွတ်ဆွဲပါတယ်။လွန်ကျွေးဆိုင်ရာဆွေးနွေးပွဲတည်းရဲ့ဆောင်းနှံသမျှဆောဆုံးကျင်းပဖို့ဂျပန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတို့တရုတ်နိုင်ငံဘေကျင်းမှာဆွေးနွေးကြပြီးတော့သဘောတူလိုက်ကြတယ်လို့ဂျပန်ကဗိုရူနီကပြောပါတယ်တရုတ်နိုင်ငံခြားဝန်ကြီးဝမ်ယီနဲ့ဆွေးနွေးပြီးနေ့လည်စာစားပြီးတဲ့နောက်အဆင့်မြင့်ဆွေးနွေးပွဲတွေလုပ်ကြဖို့သူတို့နှစ်ယောက်သဘောတူကြကြောင်းဂျပန်နိုင်ငံခြားဝန်ကြီးတကီချီအီဝါယာကသတင်းတော်ကိုပြောပါတယ်2025ဆွေးနွေးပွဲတွေမှာလုံခြုံရေးပြင်စီးပွားရေးဆိုင်ရာဆွေးနွေးပွဲလည်းပါမယ်လို့ဆိုပါတယ်ဂျပန်နိုင်ငံခြားဝန်ကြီးအီဝါယာဟာတရုတ်နိုင်ငံကိုတရက်ခီးကြီးရောက်ရှိနေတာပါအော်တိုဘာလမှာနိုင်ငံခြားဝန်ကြီးဖြစ်လာခဲ့ပြီးတဲ့နောက်ဒါဟာသူ့ရဲ့ပထမဆုံးတရုတ်ခီးစဉ်လည်းဖြစ်ပါတယ်အဇာဘိုင်ဂျန်လေကြောင်းလိုင်းကလေရင်တစည်းကဇက်စတန်မှာပြတ်ကျသွားခဲ့တဲ့အတွက်လူ38ယောက်သေဆုံးသွားခဲ့တယ်လို့အဇာဘိုင်ဂျန်တာဝန်ရှိသူတွေနဲ့အစည်းအဝေးမှာဒုတိယဝန်ကြီးချုပ်ကနက်ဗိုဇန်ဘေးကပြောခဲ့ပါတယ်။ကဇက်စတန်မြို့အက်တူးမှာဗဒုံးနေကပြတ်ကျခဲ့တာပါ။လင်းပေါ်မှာလေရင်အဖွဲ့သား9ဦးပါဝင်ပါသွားသူ68ယောက်ရှိပြီးတော့လူ29ယောက်အသက်ရှင်ခဲ့တယ်လို့ကဇက်စတန်အရေးပေါ်ဝန်ကြီးဌာနကတယ်လီဂရမ်လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ဒီအသက်ရှင်ကျန်ခဲ့သူတွေထဲမှာကလေးနှစ်ယောက်လည်းပါဝင်ပြီးတော့စီးဝင်တင်ထားတယ်လို့ဝန်ကြီးဌာနကပြောပါတယ်။ လီယန်ကအဇာဘိုင်ဂျန်မြို့တော်ဘာကူကနေရုရှားနိုင်ငံကော့ကေးဆပ်မြောက်ပိုင်းဂရော့နီကိုပြန်တန်းသွားခဲ့တာပါ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးခဲ့တာပါ။ဗီအိုအမေရိကန်တိုင်းရဲ့ဒီဇင်ဘာလ26ရက်ဂျာတာရင်းနဲ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်မှုအဖြစ်တာဝန်ယူသူကကိုငင်းချန်အေးဖြစ်ပါတယ်။ရုပ စီတူပါတော်တရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးတောက်ကအပေါင်းအဝါနဲ့ကင်းဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ